Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2022ခုနှစ် April 10ရက်တနင်္ဂနွေမနက်ခင်းအစီအစဉ်တကူ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်လိုင်းဒိုမီတာ24 40 51နဲ့လိုင်းလာမီတာ190တို့အပြင် VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်ကခင်မောင်စုံမြင့်ပါဒီကနေ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါဒီကနေ့မနက်ထုတ်လွှင့်ပေးမယ့်မြန်မာနဲ့နိုင်ငံတကာသတင်းတွေကတော့ရုရှားရဲ့တိုက်ခိုက်မှုတွေပြင်းထန်နေတဲ့အတွက်ယူကရိန်းအရှေ့ဘက်ကဒေသခံတွေဘေးလွတ်ရာရှောင်ရှားကြဖို့သတိပေးလိုက်တဲ့အကြောင်းဒီတိုင်ဝန်ကြီးချုပ်ကစစ်ဖြစ်နေတဲ့ယူကရိန်းနိုင်ငံအထိသွားရောက်ပြီးစစ်လက်နဲ့အကူအညီပေးဖို့ကတိပြုလိုက်တဲ့အကြောင်းနဲ့အမေရိကန်ရောက် NUG အစိုးရကိုယ်စားလှယ်အဖွဲ့ Washington DC တဝက်ရှိမြန်မာနိုင်ငံသားတွေနဲ့တွဲဆုံတဲ့အကြောင်းစာတာတွေကိုထုတ်လွှင့်ပေးမှာပါ။အဲဒီနောက်ဆက်သွယ်မေးမြန်းချက်သတင်းစုစည်းတင်ပြချက်ကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။အဲဒီအထက်ကအမည်အနေနဲ့ကြားရမှာကတော့
တချို့နေရာတွေမှာခင်ဗျားတို့ပြောနေဖျားသီးတွေရှိတယ်။အဲ့ဒါကြောင့်မလို့သူတို့ဒီမဆက်သွယ်ခြင်းဘူးဓာတ်ရိုက်ဆက်သွယ်ခြင်းတွေဆိုတာဓာတ်ရိုက်ဆက်သွယ်ခြင်းတွေတော့ဓာတ်ရိုက်ဆက်သွယ်ပြီးတော့ကြဝင်ရောက်လာနေတယ်ရှိပါတယ်။
စစ်တပ်အတွင်းဒီမိုကရေစီထောက်ခံမှုအပေါ်စစ်ကောင်စီရဲ့စိုးရိမ်မှုအတိုင်းအတာအကြောင်းဆက်သွယ်မေးမြန်းစုစည်းတင်ပြချက်မှာကြားကြရမှာပါ။အဲဒီနောက်အပတ်စဉ်ကဏ္ဍတွေအနေနဲ့ဒို့အတန်ဒီမိုကရေစီနဲ့လူ့အခွင့်အရေးခေတ်ပြိုင်ကဘာတပတ်အတွင်းမြန်မာသတင်းနဲ့တပတ်အတွင်းနိုင်ငံတကာသတင်းတွေကိုကြည့်ရှုနားဆင်ကြရမှာဖြစ်ပါတယ်။ကဲအခုတော့ဒီကနေ့တနင်္ဂနွေမနေ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုဇော်မိုးကျော်တို့ကပြောပြပေးကြပါခင်ဗျာ။
ယူကရိန်းနိုင်ငံအရှေ့ပိုင်းမှာရုရှားတပ်တွေပစ်ခတ်မှုတွေတိုးလာနေချိန်မှာပဲဒေသခံတွေအများဘေးလွရာထွက်ခွာကြဖို့လူဟန့်စ်ဒေသအုပ်ချုပ်ရေးမှူးရှာဟီဂေဒေးကစနေနေ့မှာပန်ကြားလိုက်ပါတယ်။ဒေသရင်းမှာတော့လေကြောင်းအချက်ပေးအဝေါ်တံတွေဆူညံနေတာပါ။လူဟန့်စ်ဒေသကချန်နေတဲ့ဒေသခံ၃ပုံ၃ပုံလောက်ကိုရုရှားတပ်တွေကအလုံးရင်းနဲ့ထိုးစစ်ဆင်ဖို့လုပ်နေပြီလို့အုပ်ချုပ်ရေးမှူးကရုတ်တံကနေသတိပေးလိုက်တာဖြစ်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ဟာယူကရိန်းမြောက်ပိုင်းကအကီးယက်မြို့တော်ဝိုက်ကသူ့တပ်တွေကိုပြန်ရုပ်သိမ်းပြီးအရှေ့ပိုင်းကိုတိုက်ဖို့လုပ်နေတယ်လို့စစ်ရေးသုံးသပ်သူတွေပြောနေတယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကလည်းရုရှားဟာယူကရိန်းတောင်ဘက်ခရိုင်းမီးယားကနေအရှေ့ဒေါန်ဘတ်ဘက်ကိုလမ်းပအောင်လုပ်နေပြီးအဲ့ဒီတောင်ဘက်နဲ့အရှေ့ဘက်တွေမှာပစ်ခတ်မှုတွေဆက်တိုးလုပ်လာမယ်လို့ခန့်မှန်းထားပါတယ်။ယူကရိန်းအရှေ့ပိုင်းဒေါန်စနက်ဒေသမှာရှိတဲ့ကမာတော့စ်ဘူဒါကိုတောက်ကြံလေးကမစ္စရိုင်းတုံး20နဲ့ပစ်ခတ်တဲ့အတွက်လူ52ဦးနဲ့မနေတည်ဆုံးခဲ့ရပြီးအများအပြားဒဏ်ရာရခဲ့တာပါ။အခုလိုတိုက်ခိုက်မှုကရက်သားတွေပေါ်မှာတမင်တက်တက်တိုက်ခိုက်တာဖြစ်ပြီးဒါဟာစစ်ရာဇဝတ်မှုဖြစ်တယ်လို့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကပြောလိုက်ပြီးကမ္ဘာကတည်တည်ချာချာတုံ့ပြန်မယ်လို့မျှော်လင့်ကြောင်းပြောပါတယ်။ရုရှားကတော့ဒီဘူဒါယုံပစ်ခတ်မှုဟာတော့ရှ်ကာဦးမစ္စိုင်းနဲ့ပစ်ခတ်တာဖြစ်ပြီးရုရှားဘက်ကဒီလိုတာတိုပစ်မစ္စိုင်းဒုံးကျည်မျိုးမတုံးဘူးလို့ညှင်းဆိုပြီးယူကရိန်းဘက်ကိုအပြစ်တင်ခဲ့တာပါဒါပေမဲ့ကာကွယ်ဆိုင်ရာ Defense Block website မှာတော့ရုရှားစစ်ရင်တန်းကနေဒီလိုမစ္စိုင်းမျိုးတယ်ဆောင်တော့တာတွေ့ရတယ်လို့ March 31ရက်နေ့ကဖော်ပြထားပါတယ်ရုရှားတပ်တွေပြန်ပြီးဆောက်ခွာသွားတဲ့ယူကရိန်းမြို့ရွာအတော်များများမှာတည်ဆုံးနေတဲ့ဒေသခံတွေရဲ့အလောင်းတွေတွေ့လာရတာဟာရုရှားသမ္မတဗလာဒီမီယာပူတင်ရဲ့နာမည်ကုန်သတင်းအတွက်ဖြစ်မရတဲ့အဆွန်အထင်ဖြစ်သွားပြီလို့ယူကရိန်းနိုင်ငံကီယက်ကိုတွားရောက်နေတဲ့ဗြိတိန်ဝန်ကြီးချုပ်ဘော့ရစ်ဂျွန်ဆန်ကစနေနေ့မှာပြောပါတယ်။ယူကရိန်းကဘော်ချန်နဲ့အာဘန်လိုမျိုးတွေမှာသမ္မတပူတင်ရဲ့လှုပ်ဆောင်မှုဟာစစ်ရာဇဝတ်မှုတွေဖြစ်နေတာကြောင့်သူနဲ့သူ့အစိုးရအဖွဲ့အတွက်အဖက်ဆယ်မရအောင်နာမည်ပြတ်သွားတာဖြစ်ကြောင်းယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီနဲ့သူပူတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဗြိတိန်ဝန်ကြီးချုပ်ကပြောပါတယ်။ရုရှားကဆက်ပြီးတိုက်ခိုက်နေစေဖြစ်တဲ့အတွက်အချိန်နည်းဆိုးနေတဲ့ယူကရိန်းကိုအကူအညီပေးဖို့တန်ကြပ်ကာကာအစင်း120နဲ့နောက်ဆုံးပေါ်တင်မောပစ်မစ္စိုင်းဒုံးခွင်းစနစ်တွေပေးမှာဖြစ်ကြောင်းဗြိတိန်ဝန်ကြီးချုပ်ယုံကကြေညာချက်ထုတ်ပြန်ပါတယ်။တောက်ကြံလေးကလည်းဗြိတိန်ကယူကရိန်းကိုလေရင်ပစ်မစ္စိုင်းဒုံးတွေနဲ့နောက်ထပ်တင်ကားဖြတ်မစ္စိုင်းဒုံး800ပေးရမယ်လို့ကြေညာခဲ့တာပါ။ဗြိတိန်ကယူကရိန်းကိုစီးအကူအညီတွေပေးပြီးရုရှားပေါ်မှာအရေးယူဒဏ်ခတ်မှုတွေလုပ်တယ်လို့အနောက်နိုင်ငံတွေဘက်ကလည်းလှုံ့ဆော်ကြဖို့ယူကရိန်းသမ္မတဇယ်လန်စကီကလည်းတောင်းဆိုလိုက်ပါတယ်။အီရန်နျူကလ িয়ার ဆိုင်ရာ2015သဘောတူညီချက်ပြန်ပြီးအကောင့်ထဲပေါ်ရေးဆွေးနွေးပွဲတွေလနဲ့ချီပြီးပြုလုပ်နေချိန်မှာပဲအမေရိကန်ကြီးတဲ့အကြီးအကဲဟောင်းဂျော့ချ်ကေစီနဲ့သမ္မတဟောင်းဒေါ်နယ်ထရန့်ရဲ့ရှေ့နေရူဒီဂူလီယန်နီအပါအဝင် အမေရိကန်နိုင်ငံသား24ဦးကိုအီရန်ကအရေးယူတန်းခတ်ကြောင်းစနေနေ့ကကြေညာပါတယ်။အခုအရေးယူလိုက်သူအားလုံးလူလုံးဟာအီရန်အရာရှိတွေနိုင်ငံရေးသမားတွေနဲ့ကုမ္ပဏီတွေကိုအရေးယူခဲ့တဲ့သမ္မတဒေါ်နယ်ထရန့်အစိုးရအဖွဲ့မှတာဝန်ထမ်းဆောင်ခဲ့သူတွေဖြစ်ပါတယ်။အရေးယူတန်းခတ်လိုက်တဲ့အမေရိကန်တွေထဲမှာစီးပွားရေးလုပ်ငန်းရှင်နဲ့နိုင်ငံရေးသမားတွေပါဝင်ပြီးသူတို့ဟာအီရန်ကိုဆန့်ကျင်တဲ့အကြမ်းဖက်အဖွဲ့တွေနဲ့အကြမ်းဖက်မှုတွေကိုပံ့ပိုးထောက်ခံသူတွေဖြစ်တယ်လို့ပါလက်စတိုင်းတွေကိုဆန့်ကျင်ပြီးဒေသရင်းအစ္စရေးရဲ့ဖိနှိပ်မှုကိုထောက်ခံသူတွေဖြစ်ကြောင်းအီရန်နိုင်ငံသားဌာနဆွဆွဲထားတဲ့ကြေညာချက်ကိုအီရန်သတင်းမီဒီယာမှာဖော်ပြထားပါတယ်။ပါကစ္စတန်ဝန်ကြီးချုပ်အမရန်ခန်ပေါ်အယုံကြည်မရှိအဆိုကိုစနေနေ့ကပါကစ္စတန်အောက်လွှတ်တော်ဖြစ်တဲ့အမျိုးသားလွှတ်တော်ကမဲခွဲအတည်ပြုလိုက်တာကြောင့်သူဟာလေးနှစ်နီးပါးတာဝန်ထမ်းဆောင်ခဲ့တဲ့ဝန်ကြီးချုပ်ယာရူကနေဖယ်ရှားပေးရတော့မှာဖြစ်ပါတယ်။ဝန်ကြီးချုပ်ခန်းမြတ်အစိုးရအဖွဲ့အောက်လွှတ်တော်ဥက္ကဋ္ဌအဆက်ကေဆာကသူနှုတ်ထွက်ကြောင်းမမျှော်လင့်မဲကြေညာလိုက်ပြီးအတိုက်ခံဘက်ကဝိုင်းရလွှတ်တော်အမတ်အယက်စတိကိုလွှတ်တော်အမတ်342ဦးပါအောက်လွှတ်တော်အထူးအစည်းအဝေးကိုကြီးကြပ်ဖို့အတွက်လွှဲပြောင်းပေးခဲ့တာပါ။ဒေသဆန်တော်ညဒကောင်ရန်ကစတင်ခဲ့တဲ့မဲခွဲမှုနောက်ပိုင်းလွတ်တော်မှ183ရက်ထောက်ခံမှုရခဲ့တဲ့အတွက်အတိုက်ခံတွေရဲ့အယုံကြည်မရှိအဆိုဟာမဲအများစုနဲ့အနိုင်ရကြောင်းစတိကကြေညာခဲ့တာဖြစ်ပါတယ်။အောက်လွတ်တော်ဥက္ကဋ္ဌအဆက်ကိစ္စကတော့ပြည်ပပယောကနဲ့ဝန်ကြီးချုပ်ကိုဖြုတ်ချရမှာသူပါဝင်ပတ်သက်မှုမလုပ်နိုင်ဘူးဆိုပြီးနှုတ်ထွက်ခဲ့တာပါ။ဝန်ကြီးချုပ်ခန်းမြတ် PTI ပါတီကလွတ်တော်အမတ်အားလုံးလူလူကလည်းမဲမခွဲခင်ကရောမဲခွဲနေစင်မှာပါလွတ်တော်ကနေထွက်ခွာသွားကြတာဖြစ်ပါတယ်။အခုဥပဒေပြုလွှတ်တော်ကလည်းဝန်ကြီးချုပ်နဲ့အစိုးရတက်ကိုရွေးချယ်ရတော့မှာဖြစ်ပါတယ်။အတိုက်ခံတွေကတော့ဝန်ကြီးချုပ်ယာရူအတွက် PMLN ပါကစ္စတန်မွတ်စလင်အဖွဲ့ချုပ်နဝတ်ခေါင်းဆောင်ရှီဘတ်ရှရစ်ကိုအမည်စင်းတန်သွင်းထားတယ်လို့ပြောပါတယ
်။ VOA American Fan မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိဆိုင်းတိုမီတာ24 kHz 12133ညဆိုင်းတိုမီတာ40 kHz 0413ညဆိုင်းတိုမီတာ51 kHz 5805နဲ့ဆိုင်းလမီတာ190 kHz 1505တို့ကနေလို့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာသတင်းတွေကိုဆက်လက်တင်ပြပေးပါအောင်မယ
်အမေရိကန်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပြီးဝါရှင်တန် DC မြို့တော်မှာစီယုံလုံးစော်ရေးလုပ်ငန်းတွေလှုပ်ဆောင်နေတယ်NUG လူအခွင့်အရေးဝင်ကြီးဦးအောင်မျိုးမင်းပါဝင်တဲ့ NUG တာဝန်ရှိသူတွေနဲ့ Washington DC အနီးတစ်ဝိုက်ကဒီမိုကရေစီအရေးထောက်ခံအားပေးနေတဲ့မြမအင်အားစုတွေတွေ့ဆုံပွဲကိုစနေနေ့ညနေက Maryland ပြည်နယ်မှာပြုလုပ်ခဲ့ပါတယ် NUG ဘက်ကလည်းလက်ရှိတိုင်းရင်းသားဒေသတွေမှာစစ်ကောင်စီရဲ့အကြမ်းဖက်လူအခွင့်အရေးချိုးဖောက်နေတဲ့ကိစ္စတွေကိုဆွေးနွေးဖို့ရှိတယ်လို့NUG အစိုးရရဲ့လှုပ်ဆောင်ချက်တွေကိုလည်းရှင်းလင်းဆွေးနွေးသွားမယ်လို့ဦးအောင်မျိုးမင်းကအစည်းအဝေးခန့်မှတ်ရဲကနေ VOE ကိုအခုလိုပြောဆိုခဲ့ပါတယ်
။လက်ရှိကျွန်တော်ဝန်ကြီးဌာနတွေရဲ့လှုပ်ဆောင်မှုအခြေအနေစိန်ခေါ်မှုတွေအကြောင်းအရာတင်ပြပါမယ်။အမေရိကန်အစိုးရနဲ့တွေ့ဆိုတဲ့အကြောင်းပြည်ပရောက်မြန်မာပြည်နဲ့ကျွန်တော်တို့ပုံပုံလင်းအမေအခြေခံတာတွေကျွန်တော်ရှိတယ်။တည်သူတော်လှန်ရေးဖြစ်တဲ့အတွက် NUG ဘက်ကလှုပ်ဆောင်နေတာအဖြစ်ဖြင့်ဒီ PDF လှုပ်ရှားမှုတွေကျန်တဲ့နိုင်ငံရေးအရာရှေ့ဆက်ပြီးလှုပ်ဆောင်မယ်အကြောင်းအရာတွေကိုကျွန်တော်တို့ဖြေကြားနိုင်တော့ဖြေကြားသွားဖို့အစီအစဉ်ရှိပါတယ်ဗျာ
။ဒီအစည်းအဝေးမှာဆက်သွယ်ရေးဝန်ကြီးဦးထင်လင်းအောင်နိုင်ငံသားရေးဒုဝန်ကြီးဦးမိုးစောဦးနဲ့အာဆီယံဆိုင်ရာ NUG သံအမတ်ကြီးဦးဘိုလာတင်တို့လည်းတက်ရောက်မှာဖြစ်ပြီးအမေရိကန်အစိုးရရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒတွေပုံမအားကောင်းလာအောင် NUG အစိုးရနဲ့အဝေးရောက်မြန်မာနိုင်ငံသားတွေဘယ်လိုပူးပေါင်းဆောင်ရွက်နိုင်မလဲဆိုတာတွေကိုပြန်လဲဆွေးနွေးသွားမယ်လို့တွဲဆောင်ပွဲစီစဉ်သူတွေကတခုဖြစ်တဲ့ကိုရင်အေးကပြောဆိုခဲ့ပါတယ်ဒီပွဲကို Washington DC Maryland Virginia စတဲ့ဒေသကချင်းမွန်ကရင်ကချင်းအပါအဝင်အဝေးရောက်မြန်မာနိုင်ငံသားတွေတက်ရောက်ခဲ့ကြပါတယ်ထိုင်းနိုင်ငံတောင်ပိုင်းကပြည်နယ်14ခုမှာအကြောင်းအမျိုးမျိုးကြောင့်အကျဉ်းချခံရပြီးတဲ့နောက်လူရဲစီးတဲ့မြန်မာနိုင်ငံသား153ယောက်ကိုထိုင်းနိုင်ငံတောင်ပိုင်းရနောင်းခရိုင်လူဝင်မှုကြီးကြပ်ရေးချင်းသိမ်းရေးစခန်းကတဆင့်မြန်မာနိုင်ငံကော့တောင်းမြို့အာနာပိုင်းနေထံကိုဧပြီလ9ရက်နေ့မှာလွှဲပြောင်းပေးခဲ့ပါတယ်ဒီကိစ္စအတွက်ထိုင်းနိုင်ငံတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကအလုသမားကြီးရတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ
်သူရဲ့ပြစ်ဒဏ်တွေကြပ်ပြီးသွားပြီဆိုလို့ရှိရင်လာဘကနဲ့တစင်ပြန်ပြီးပို့ရတယ်လေခံငါတို့ဒီချုံပုံတက်ကြည့်မအဲ့မျိုးနေပြီးတော့ပို့ရရောပို့လိုက်တဲ့ဟာတွေကအဲနောက်လာဘကမှာသွားရောက်တယ်ရောက်ပြီးရခါကျတော့မှသူတို့ကအလဲကြနဲ့ပြန်ပြီးတော့အဲ့လိုပို့ရတယ်လေသူကအများတဲ့ခါကျတော့လေအမြဲတမ်း
ပုံမှန်တိုင်းဟိုးလွန်လို့ပို့နေတာမဟုတ်ဘူးညာတော်ချင်းတလရကိုတခါရောအဲ့လိုကိုပြေယောဂါကြောင့်မြန်မာနိုင်ငံဘက်မှာတိကျခွဲထားတဲ့ကွာရန်တင်းလောက်ရတာတွေရှိတဲ့အတွက်ပြန်ပို့သူအရေးအတွက်နဲ့အကျင့်ရေးကိုကန့်သတ်ထားရတယ်လို့ဦးမင်းဦးကဆက်ပြောခဲ့ပါတယ်ဧပြီလ9ရက်နေ့မှာထိုင်းအာနာဘိုင်းဒီဘက်ကပြန်လည်လွှဲပြောင်းပေးခဲ့တဲ့အထက်မှာမြန်မာရွှေ့ပြောင်းအလို့သမား မျိုးသားရှိစံကအမျိုးသမီး60ဦးနဲ့ကလေးရှိဦးအားလုံးစုစုပေါင်း153ဦးကိုလွှဲပြောင်းပေးခဲ့တာဖြစ်ပါတယ်။ဟောင်ကောင်ရဲ့အုပ်ချုပ်ရေးမှုအဖြစ်ဖြစ်လာဖို့ဒေသတလောက်ရှိနေတဲ့ရဲတပ်ဖွဲ့ကြေတန်းအရာရှိဟောင်ဂျွန်လီကဟောင်ကောင်ရဲ့နိုင်ငံတကာနဲ့ရှင်းပြနိုင်တဲ့ဇန်းကိုပြန်လည်မြင့်တင်သွားမယ်လို့စနေနေ့တုန်းကပြောဆိုလိုက်ပါတယ်။ဒါပေမဲ့ဘယ်လိုအကောင်အထည်ဖော်မလဲဆိုတ ကျွန်တော်ကဒီနေ့အရွယ်ဂျွန်လီကိုတင်ပြမယ်လို့ခမန်းထားကြပါရယ်တရုတ်အစိုးရရဲ့စုပြုချက်နဲ့ပြန်ပတ်တင်မပါတဲ့ရွေးကောက်ပွဲဖြစ်မယ်လို့ဟောင်ကောင်မီဒီယာတွေမှာဖော်ပြတယ်ဟောင်ကောင်အုပ်ချုပ်ရေးမှုရွေးကောက်ပွဲအတွက်အခုချိန်ထိတော့သဘောထားတင်ပါတယ်လုံခြုံရေးအခြေခံဟောင်ဂျွန်လီတူတာရွေးကောက်ပွဲဝင်ဖို့ကြေညာထားပါတယ်နိုင်ငံတကာမြို့ကြီးတစ်ခုဖြစ်တဲ့ဟောင်ကောင်ရဲ့ ရှင်လင်းပွဲမှာပြောဆိုခဲ့ပါတယ်ရုရှားအောက်လူတော်ကနေထုတ်လွှင့်တဲ့ဒူမာတီဗီကိုယူတျူဘအွန်လိုင်းဗီဒီယိုစာမျက်နှာကနေပိတ်လိုက်ကြောင်းစနေနေ့ကကြေညာခဲ့တဲ့အတွက်ရုရှားတာဝန်ရှိသူတွေကဒေါသတကြီးတုံ့ပြန်ခဲ့ကြပါတယ်။ဒါမှသာတဲ့စီးမင်းတွေကိုမလိုက်နာတဲ့အတွက်ရုရှားလူတော်ရုပ်မြင်သံကြားဒူမာတီဗီကိုအသုံးပြုခွင့်ရဆိုင်လိုက်တယ်လို့
ကုလလုံးလိုက်တဲ့အပေါ်ရုရှားသတင်းနဲ့ဆက်သွယ်ရေးနည်းပညာကြီးကြပ်မှုဌာနနဲ့အခြားတာဝန်ရှိသူတွေကအလင်းအမြန်တုံ့ပြန်ခဲ့ကြပါတယ်။အမေရိကန်သတင်းနည်းပညာကုမ္ပဏီအနေနဲ့နောက်တိုင်းနိုင်ငံတွေကနေရုရှားအပေါ်တိုက်ခိုက်နေတဲ့သတင်းစစ်ပွဲရဲ့နောက်ကိုလိုက်သွားတာဖြစ်တယ်လို့ရုရှားသတင်းကြီးကြပ်ရေးဌာနကပြောဆိုလိုက်ပြီးချက်ချင်းပြန်ဖွင့်ပေးဖို့ YouTube ပိုင်ရှင်Googleကုမ္ပဏီကိုပြောဆိုခဲ့ပါတယ်။Google ကုမ္ပဏီကတော့ဒီကိစ္စနဲ့ပတ်သက်ပြီးတုံ့ပြန်ပြောဆိုခြင်းမရှိသေးပါဘူး။
ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ကင်မျိုးတက်နဲ့ကိုစောမိုးကျော်တို့ကပြောပြပေးခဲ့တာပါ။ဗီအိုအေအမေရိကန်တန်ရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးဆက်သွယ်မေးမြန်းစုစည်းတင်ပြတဲ့တဲ့ဘုတ်ကိုထုတ်လွှင့်ပေးပါမယ်။မြန်မာစစ်ကောင်စီပြောခွင့်ရကအောက်ခြေအုပ်ချုပ်ရေးအဖွဲ့တချို့မှဖျဲသီးတွေရှိနေတယ်လို့ပြ တက်တွင်းမှာအက်ကွဲမှာစိုးရင်လာတာလို့စောင့်ကြည့်သူတချို့ကဆိုပါတယ်မလ29ရက်တမတော်နေ့မတိုင်ခင်3ရက်မှာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကအဲ့ဒီလိုပြောအပြီးတမတော်နေ့မှာလည်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတပ်ဖြိုခွဲဖို့ပြည်တွင်းပြည်ပအင်အားစုတွေကလှုံ့ဆော်နေတာကြောင့်တက်တွင်းမိသားစုတွေမှန်ကန်တဲ့အသိနဲ့ညီညွတ်ဖို့မှာကြားလိုက်ပါတယ်အပြင်မှာအစိမ်းရောင်ရှိပေမဲ့ရင်ထဲမှာ NLD ရောင်တန်းနေတဲ့ဒီမိုကရေစီအရေးကြိတ်ကြိုက်နေသူတွေများလာနေတယ်လို့တချို့သုံးသပ်သူတွေကပြောဆိုနေချိန်မှာတချို့ကလည်းတက်ဖြိုခွဲတဲ့အထီတော်ဖြစ်မှာမဟုတ်ဘူးလို့ဆိုပါတယ်ကိုဝင်းမင်းကမေးမြန်းထားပါတယ်ခင်ဗျာ
ဟုတ်ကဲ့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကပြီးခဲ့တဲ့လမတ်24ရက်နေ့12ချိန်မြောက်သတင်းစာရှင်းလင်းပွဲမှာလက်နက်ကိုင်အဖွဲ့တွေတဲနဲ့ပြည်ပရောင်လူငယ်တွေပြန်လာခြင်းဆက်သွယ်ဖို့မှာအောက်ခြေအဖွဲ့တချို့တဲ့ဖျက်ရည်ရှိတာဆိုရင်အထက်အဖွဲ့တွေကိုဆက်သွယ်ဖို့အခုလိုပြောခဲ့ပါတယ
်တချို့နေရာတွေမှာခင်ဗျားတို့ပြောနေဖျက်ရည်တွေရှိတယ်အဲ့ဒါကြောင့်မလို့သူတို့ဒီမဆက်သွယ်ခြင်းဘူးဓာတ်ရိုက်ဆက်သွယ်ခြင်းနဲ့ဆိုတာဓာတ်ရိုက်ဆက်သွယ်ခြင်းတို့ကဓာတ်ရိုက်ဆက်သွယ်ပြီးတော့ကြောင့်ဝင်ရောက်လာနေတယ်ရှိပါတယ်ခုနပြောတဲ့ညီလာအစစ်စစ်ကနေဆက်သွယ်ရင်ဆက်သွယ်မဆက်သွယ်ဘူးဆိုရင်ဓာတ်ရိုက်ဆက်သွယ်နိုင်စရာညီလာနေရှိပါတယ်ဒီဖုန်းနံပါတ်တွေထုတ်ပြန်ကြေညာတာရှိတယ်ပြည်ထောင်ဝန်ကြီးဌာနမှာဓာတ်ရိုက်ဆက်နိုင်တဲ့ဖုန်းတွေရှိတယ်အဓိပ္ပာယ်ရှိတဲ့တိုင်းစစ်ဌာနချုပ်တွေကိုဓာတ်ရိုက်ဆက်နိုင်တဲ့ဖုန်းတွေရှိတယ်စိတ်ချရတဲ့နေရာတွေရှိပါတယ်မြောင်ရွာရှိပါတယ
်ဒီပေါ်ရန်ကုန်တိုက်ကြီးမြို့နယ်စေတအမှတ်14ကနေစစ်အာဏာသိမ်းတာကိုဆန့်ကျင်ပြီး CDM လို့ထွက်လာခဲ့တဲ့ခွဲစိတ်ပါရဂူဗိုလ်ကြီးဒေါက်တာမင်းမမောင်ကအခုလိုသုံးသပ်ပြပါတယ
်ဗိုလ်ချုပ်စောမင်းထွန်းဆိုနိုင်ကဒီလိုဖျက်သည်ရှိနေတယ်ဆိုတာကိုထုတ်ဖော်ပြောဆိုလိုက်ခြင်းကတက်တွင်းမှာအကြောင်းတွေအယုံကြည်မရှိတဲ့သူတွေတက်ကိုပြန်ပြီးတော့အာခံတဲ့သူတွေရှိနေတယ်ဆိုတာကိုတရားဝင်ထုတ်ဖော်ပြောဆိုလိုက်တာပဲကြ။နော်လက်ရှိတက်တွင်းမှာခရဲသီးတွေဘလောက်များလဲဆိုရင်တရင်တိုင်းလူလူဒါပြည်သူရေဝင်းတို့
ပြည်သူပန်းတိုင်တို့မှာဆက်သွယ်လာတဲ့သူတွေရှိနေတယ်ဘူးဆိုရင်ဒီဒုတိယဗိုလ်မှူးကြီးအဆင့်ထိတောင်မကောက်ဘူးပြောနော်နောက်ပိုင်းဆိုရင်ဒါရောက်လာနိုင်တဲ့အနေအထားရှိတယ်ပေါ့ဗျာဒါဖြင့်စီတုံညီညွတ်မှုဟာအလွန်ရေးကြည့်တယ်ပြပကျူကျော်သူတွေနဲ့ကိုကျော်ချာနိုင်ငံရေးသမားအများအင်အားစုတွေဟာတို့တံပရာကိုပြုကွဲအောင်ဖြုတ် ပြည်ရေးကြီးပမှနီလန်းပေါင်းစုံနဲ့လုံဆောင်နေကြတာဖြစ်တဲ့အတွက်ကြီးလက်ခံပါတဲ့တပ်တွင်းစီလုံးညီညွတ်ရေးအမျက်ရှိနေဖို့လိုအပ်မှာဖြစ်တယ်။ဒါကြောင့်တပ်တွင်းစီလုံးညီညွတ်မှုဒီလက်ခံမြဲစေဖို့အတွက်ချက်မှတ်ထားတဲ့စီစီတဲ့ကျင့်ဝတ်များတိုင်းဒီဒီကျကျလိုက်နာဆောင်ရွက်သွားကြပြီးတမတော်သားများနဲ့မိသားစုတွေဟာမှန်ကန်တဲ့အသည့်အမြင်ယုံကြည်ချက်ခံယူချက်တူညီစွာနဲ့ရဲဘော်ရဲဘက်စိ
ကျွန်တော်တို့ကအခုလိုဆက်သုံးသက်ပါတယ်ဘုရားမူကြီးမြောင်းနိုင်ကတရားဝင်ခန္ဓာကြီးမှာတက်တွင်းစီလုံးညွှန်ကြပါလို့ပြောနေပြီဆိုကြရပဲကျွန်တော်တို့တက်အတွင်းမှာစီလုံးညွှန်မှုအကြောင်းနေဖြစ်နေပြီဆိုတာကိုချပြနေတာပဲဗျကျွန်တော်တို့ဒီ
ဒီမဲ့ကိုလိုအာနာသိမ်းရတာပါဟိုတက်တွင်းစီလုံးညီညွတ်ကြပါဆိုပြီးတော့ဗျာသူလိုက်ပြီးတော့ပြောနေတယ်တချို့မှာဖြစ်နေတယ်ပြည်သူတွေအဓိကဒီခံစားချက်နဲ့ပေါ့နော်လက်တွေ့ခက်ခဲကြတယ်ကျွန်တော်တို့ဒီလောင်ရင်လေးကငှက်တူလူပဲဗျာကျွန်တော်တို့လက်လက်ဟိုကဗျာစိမ့်ပြေပြေကိုရောက်သွားတယ်လို့ပဲကိုရောစေရောဒါမလုံးလုံးနာရီခံစားနေရတယ်ဗျာနောက်ပြည်သူတွေအကြည့်တန်ကလည်းအဲ့ဒါတို့တွေကိုထောက် ပေါ်ရရှိတဲ့ထိနာကုန်းတွေကြောင့်ဘုံမူကြီးတွေပို့ကြုတ်တဲ့အခုဆိုရင်စစ်တပ်ရဲ့ဒုကောင်းဆောင်ကိုယ်တိုင်စီယုံပြီးတော့နာကြီးအောင်ပြောဆိုစီယုံမှုတွေကိုသူကညီဝင်နေပြီဗျာ။ဒါဖြင့်တက်တွင်းဖိနေအဖြစ်ဖေးမှုများတာကြောင့်စီဒီအမ်မလုံရဲပဲကိုယ့်အကူတင်းရှောင်စံမြုံနေတွေနဲ့တာဝန်တိုင်းတကယ်မလုပ်သူတွေလည်းရှိလာနေတယ်လို့ဒေါက်တာမင်းမောင်ကဆက်ပြောပါတယ်။တကယ်တော့အရင်အာဏာသိ ေပါတယ်ခင
်ကိုဝင်းမင်းရဲ့စူးစီးတင်ပြချက်ဖြစ်ပါတယ်အခုဆက်ပြီးသတင်းအပတ်စဉ်ကဏ္ဍတစ်ခုကိုတင်ပြပေးပါမယ်မြန်မာနိုင်ငံတဝမ်းလူခွင့်ရေးအခြေအနေတွေကိုစူးစီးတင်ပြပေးထားတဲ့ဒို့အတန်အစီအစဉ်နားဆင်ရမှာပါဖရန်တီးယားမြန်မာဝိုင်းတော်သားတွေစုပေါင်းတင်ဆက်ထားတာပါခင်ဗျာ
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ Growth and Passion Podcast အစီအစဉ်ကနေပြန်ဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation ပြည်တော်ကျဲတို့ကတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့ရှမ်းပြည်နယ်မှာအရက်မူပြီးကားမောင်းလာတဲ့စစ်သားကပြည်နယ်သားတယောက်ကိုပွဲချင်းပြီးတေဆုံးအောင်တိုက်ပြီးတော့ထွက်ပြေးသွားပါတယ်အဲ့ဒီကိစ္စကပြည်နယ်မှာတရားဥပဒေစိုးမိုးမှုမရှိတော့ဘူးဆိုတာကိုပြသနေတယ်လို့ဒေသခံတွေကပြောနေကြပါတယ်။ဒီဆောင်မကိုဒို့ဆိုင်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ရှမ်းတန်တော်စင်ကသတင်းတောက်နန်းတီဝီကရေးသားထားပြီးဟန်ဆိုင်ကတင်ဆက်ပေးသွားမှာပါ
။ဒီကနေ့ဇန်နဝါရီလကုန်ပိုင်းက ရှမ်းပြည်အလဲပိုင်းရဲ့တောင်ပေါ်မြို့တစ်ခုဖြစ်တဲ့မိုင်းရှုမြို့မှာနေထိုင်တဲ့ဆိုင်းမောင်ညိုတယောက်သူ့အိမ်အပြန်လမ်းမှာစစ်ကအတိုက်ခံခဲ့ရပါတယ်။အဲ့ဒီအဖြစ်ပြဟာလူအများပြားရှိနေတဲ့ဆောက်လုပ်ရေးလုပ်ငန်းခွင်နားမှာဖြစ်ပွားခဲ့တာဖြစ်ပြီးမျက်မြင်တက်တဲ့သူရဲ့ပြောပြချက်အရစစ်ကဟာအနီးနားမှာရှိနေတဲ့တပ်ကစစ်သားတယောက်မောင်းလာတာပါ။အချိန်နဲ့တိုက်လိုက်တဲ့အတွက်ကြောင့်ဆိုင်းမောင်ညိုဟာမီတာအတော်ဝေးဝေးကိုလွင့်ထွက်သွားပြီးလမ်းဘေးမှာပွဲချင်းပြီးကြကြံတည်ဆုံခဲ့ကကားကတော့မောင်းပြီးသွားခဲ့ပါတယ်။ဆိုင်းမောင်ညိုဟာဆိုင်ငယ်အပူပစ္စည်းရောင်းဝယ်တဲ့ဆိုင်တစ်ခုပိုင်ဆိုင်ထားတယ်လို့ကားပွဲစားနဲ့လိုင်းကားမောင်းတဲ့အလုပ်ကိုပါလုပ်ကင်နေသူပါ။သူ့မှာသမီးလေးတစ်ယောက်လည်းရှိပါတယ်။အဲ့ဒီသမီးလေးအမေအသက်25နှစ်အရွယ်ရှိနန်းဟမ်ကသူ့သမီးလေးဟာအဖေပါဖြစ်သွားလဲဆိုတာကိုနားမလည်သေးပဲအဖေဖြစ်သူပြန်လာမှာကိုစောင့်နေသေးတယ်လို့ပြောပြပါတယ
်။ဒီပွန်ပါဝိုက်ထားဦးနေ
ဒီမောင်ကအင်းကအင်းလာနာခင်ဗျအင်းနဲ့ပန်းမာဒီတမတ်တွေဤ
ပနာပြေဒီခတ်တဲ့ဖက်ကပါရောခြင်းမလာပြီးတာမရှိဘူးလောဝလာမကြည့်ဘူးအမရဲ့သူတို့ကအစင်ပြေအောင်လုပ်ပေးမယ်လို့ပြောတယ်ခြင်းမင်းဖို့အုတ်ကူတွေကိုစားစွန်းနေဘလောက်ကြလဲဆိုတာအကုန်စရင်လောက်ထားဆိုပြီးယမီယဖားရှိမှာပဲသူအများရှိမှာပြောထားတယ်သူတို့လာပြောတဲ့ချိန်ကျမအမျိုးသားအလောင်းတော်မတကြုံရသေးဘူ
းသူမခင်ဘုံဆိုင်းမောင်ညိုဟာအင်းရဲ့စာဝန်ကြီးရဲ့အတွက်ရှာဖွေပေးနေသူဖြစ်တာကြောင့်သူမရှိတဲ့နောက်သမီးလေးရဲ့လိုအပ်ချက်တွေဖြည့်ဆည်းနိုင်ဖို့သူမတယောက်တည်းရုန်းကန်နေရတယ်လို့ဆိုပါတယ
်ဆရာမွေလျောင်းနေတဲ့စင်မတက်စင်တက်ပါခံရင်းမျိုးအောင
်ခုတော့ဘာမှလာမပြောတော့ဘူးဘာမှတာဝန်ယူမို့တာဝန်ခံမို့မရှိဘူးသူရှိဆန်ကဆိုရင်တအိမ်လုံးဆိုသူပဲတာဝန်ယူတယ်။သူမရှိတဲ့နောက်ပိုင်းပါမစို့ကိုပေါ်ကြလာတယ်။မိဘတွေလည်းရှိတဲ့အတွက်ကြောင့်ကိုပဲရုန်းကန်နေရတယ်။အစားအစာအရာရာအားလုံးပဲမငင်းညွန့်ရဲ့ပုတမေးရတုံးနဲ့ပဲရှိသေးတယ်။ကလေးညနာငယ်မှာကြောက်ရတယ်။သူများလိုအဖေမရှိဘူးဆိုတော့သူရချင်တာစူးစမ်းပြီးဝယ်ပေးတယ
်။ဆိုင်မုံညိုရှိချိန်ကသူမဟာတုံးနှစ်အရွယ်တမီးလေးကိုတာထိန်းချောင်းနေခဲ့ရပြီးအိမ်တော်စုရဲ့ဝင်ငွေကိုမရှာဖွေခဲ့ရပါဘူး။လရှိအနေထားမှာတော့ရရအလုံးနဲ့မိသားစုဝင်ငွေလေးရဖို့တမိလေးကြောင်းနေနိုင်ဖို့နှီးမျိုးစုံနဲ့ပတ်စံရှာနေရပါတယ
်။ကျွန်တော်အွန်လိုင်းစီးပွားရေးစတဲ့ခရစ်နနေ
ကျွန်မခုမအွန်လိုင်းစီးပွားရေးလုပ်တာဈေးရောင်းတယ်မလောက်ဘူးတဲ့အလုပ်တွေလည်းလုပ်တယ်အရင်ကမလောက်ဘူးဘူးအနာကတူတူလက်ထဲမှာရှိတယ်ဆိုတော့တူတူလောက်ချင်တာလုံးလို့ရတယ်။ကျမကတော့စိတ်နာတယ်။ကျမအမျိုးသားကမတည်တင့်ပဲတရားတယ်လေ။သူ့အတက်ကိုတန်ဖိုးမထားဘူး။ချစ်လာရင်တောင်တာဝန်ယူမှုမရှိဘူး။အတက်ငယ်ငယ်နဲ့မဟုတ်စောမှဖြစ်ရတယ်။ကလေးကလည်းငယ်ငယ်လေးပဲရှိသေးတယ်
ဆိုင်မောင်ညိုရဲ့နာယီအုတ်ကူနဲ့ဘုံကြီးကျောင်းကိုလူတဲ့အလူတွေအတွက်ကျက်သိန်း150ကုန်ကြခဲ့ပါတယ်။စစ်ကောင်စီဘက်ကတော့ဆိုင်မောင်ညိုရဲ့နာယီကုန်ကြငွေကိုစည်ရင်းပြုစုခံပြီးနာယီကိုတပ်ပေါင်းလာရိုက်သွားပြီးတော့တစုံတရာပြောဆိုခဲ့ခြင်းမရှိပါဘူး။ယခုနှစ်မတ်လ30ရက်နေ့မှာတော့ငွေသား25သိန်းကျပ်ထောက်ပံ့ပေးခဲ့ပါတယ်။အာဏာသိမ်းပြီးနောက်ပိုင်းရှမ်းပြည်ရဲ့တရားဥပဒေစိုးမိုးရေးတရားမျှတမှုရှိရင်လည်းတာဝန်ခံမှုတွေဟာလုံးဝယူရင်းပြည့်စည်သွားပြီလို့ဒေတာခန်တွေကဆိုပါတယ်။ရှမ်းပြည်ဟာမြန်မာနိုင်ငံတိုင်းဒေသကြီးနဲ့ပြည်နယ်အလုံးထဲမှာလက်နက်ကိုင်အဖွဲ့များစွာနဲ့မဟာမိတ်အဖွဲ့တွေလှုပ်ရှားမှုရှိနေတဲ့အကြီးဆုံးပြည်နယ်တစ်ခုဖြစ်ပါတယ်။အဲဒါကြောင့်စစ်တပ်ကကြေကြေပြင်းပြင်းတက်ဆွဲခံထားတဲ့ရှမ်းပြည်အနှံ့အပြားကဒေတာခန်တွေဟာဘ ਹੁ အစိုးရအပေါ်နှစ်ပေါင်းများစွာကလေးကအယုံကြည်မှဲ့ခဲ့ကြပါတယ်။အခုလိုဆိုင်းမောင်ညိုအသက်ခံလိုက်ရတဲ့ဖြစ်စဉ်ဟာနှစ်များစွာထဲကအယုံကြည်မှဲ့နေတာကိုပိုပြီးတော့တောင်လေးနှစ်စီတဲ့ဥပမာတစ်ခုလည်းဖြစ်စီပါတယ်။မနစ်ကမက်ရှလာထဲမှာအသက်68နှစ်အရွယ်ရှိတဲ့တက်ကြီးအမျိုးသားတအူးကိုအာနာတိန်စစ်တပ်ကဘူဒိုဇာကားနဲ့ဝင်တိုက်လို့ပွေးချင်းပြီးတည်ဆုံခဲ့ရတဲ့ဖြစ်ရဲ့ရှမ်းပြည်ရဲ့မြို့တော်တောင်ကြီးမြို့လေကောင်မှာဖြစ်ပွားခဲ့ပါတယ်။စစ်တပ်ဟာကားနဲ့ဝင်တိုက်တာကိုမြင့်မြင့်တွေ့ခဲ့ရတဲ့ဒေတာခန်တရင်ထောက်တူကလူအတန်ကိုအခုလိုပြောပြထားပါတယ
်။သူတွေတွေလည်းလမ်းမပေါ်မှာအများကြီးပဲမနေ့၈ :00 လောက်ဖြစ်မယ်ချင်းတယ်စစ်ကားနဲ့တပ်ကဝင်တိုက်သွားတာသူတို့မောင်းလာတဲ့ကော်ကားမှာဆိုင်ငယ်တစည်းလေးတွေ့ခဲ့တယ်။အလောင်းတကြုံမဲ့နေ့မှာစစ်တပ်ကအလောင်းကိုစစ်ဆေးဖို့လိုတယ်ဆိုပြီးတော့ယူသွားတာအဲ့ဒီအလောင်းကိုနေ့လေတနိုင်ကြော်လောက်မှပြန်လာပို့တာတွေ့ရတယ
်။လူတင်မှုအတွက်စစ်တပ်ဘက်ကတာဝန်ယူမှုတာဝန်ခံမှုမရှိခဲ့ဘူးလို့လည်းသိရပါတယ် ဒီနေ့ကျွန်တော်တို့ရဲ့စစ်တပ်ဘက်ကပြည်သူလူထုအပေါ်လူအခွင့်အရေးချိုးဖောက်မှုများစွာရှိပေမဲ့မှန်ကန်တဲ့တရားစီရင်မှုပြုလုပ်တာတွေမရှိခဲ့ဘူးလို့ရှမ်းပြည်ကနိုင်ငံရေးတက်ကြွလှုပ်ရှားသူလူငယ်အမျိုးသမီးနန်းခွန်လေးကပြောပါတယ်။
လက်ရှိအခြေအနေမှာဆိုရင်ကျွန်တော်တို့အားလုံးတည်ရဲ့အတိုင်းပဲဒီစစ်တပ်ရဲ့ဒီထိန်းထုံးမှုအောက်မှာရှိနေတယ်ဆိုတော့ပုံပြမမျှော်လင့်လို့မရပါဘူးเนาะအဲ့ဒီစစ်ရဲ့ဒီတရားစီရင်ရန်တရားနေပြီးမှတရားမျှတာတဲ့တရားစီရင်မှုပေးမယ်ဆိုတဲ့ဟာကမျှော်လင့်လို့မရနိုင်တဲ့အကြောင်းပြီးနောက်ခုနိုင်ငံကအတိုင်းဝိုင်းနေတဲ့ကလည်းဒီစစ်တပ်ရဲ့ဒီကျူးလွန်နေမှုတွေကိုပေါ့เนาะထိရောက်တဲ ဒီတဲ့ပကလူတိရှင်ချာညင်းမရတဲ့ဖြစ်စဉ်တွေဖြစ်သွားခဲ့ရင်ကျွလွန်ထားတဲ့တက်တာကိုဖန်ဆီးထောင်ချတာတွေလုပ်ပြီးမယ်လူညင်ချမ်းသာခွင့်နဲ့ပြန်လို့ပေးတဲ့ဖြစ်စဉ်တွေလည်းအများကြီးရှိခဲ့ပူတယ်လို့သူမကထောက်ပြပြောဆိုခဲ့ပါတယ်ပြတ်တဲ့ထဲမှာရှိရဲ့သူရဲ့ဒီတရားစီရင်စနစ်ကိုကသူရဲ့တက်တာတွေကိုကျင်းလို့ခွင့်ပေးထားသလိုဖြစ်နေတာပေါ့နော်ဆိုတော့စစ်သားတွေကလည်းလူခွ ောက်တဲ့ဟိုအေးရဆောင်ရမှုမရှိဘူးပေါ့နော်ပြီးရင်နောက်တစ်ခါပူဆိုးတာကစစ်တပ်ကိုတခြားပြင်ပကနေရောမှအေးယူတဲ့ညံပြားတွေအခြေအနေတွေကမရှိခဲ့ဘူးပေါ့နော
်စစ်တပ်ဟာတိုင်းပြည်နဲ့ပြည်သူကိုကာကွယ်ရမယ့်တာဝန်ဖြစ်ပေမဲ့စစ်တပ်ရဲ့လုပ်ရဟာပြည်သူတွေဒုက္ခရောက်အောင်လှုပ်ဆောင်နေတာဟာလူခွင့်ချိုးဖောက်ရရောက်တယ်လို့ရှင်လူအခွင့်ရမန်တိုင်ကပြောရေးဆိုခွင့်ရှိသူစိုက်ဟော်ရှန်ကအခုလိုပြောပါတယ
်ပဟောဝါတေအောလုံတော့ပင်အောလုံအောလာငတဲ့ကဟောက်ခါလို့လဲတွေ့တယ်မှာ
စစ်တပ်ကိုဥပဒေရအရေးယူခြင်းပထမတစ်ချက်ကကျွန်တော်တို့နိုင်ငံကတရားမျှတမှုရှိလားတရားဥပဒေကပြည်သူတွေအတွက်တကယ်လွမ်းချုံမှုရှိလားဆိုတာကျွန်တော်တို့နေတဲ့နိုင်ငံကမျှတတဲ့တရားဥပဒေတရားစီရင်မှုမရှိရင်ကျွန်တော်တို့ဘယ်လိုတော်လှန်နိုင်မလဲလက်ရှိချိန်ကအာဏာကစစ်တပ်လက်ထက်မှာအလုံးရှိထားတဲ့ဆိုတော့မျှတတဲ့တရားဥပဒေရရှိဖို့ကအလွန်ခက်ခဲလို့ကျွန်တော်မြင်တယ
်စစ်တပ်ကပြည်သူကိုပိုးပြီးဖိနှိပ်လေသူ့ရဲ့ရည်ရွယ်ဖြစ်တည်မှုကိုဖျက်ဆီးမိလေပဲလို့ဥပဒေပညာရှင်တဦးကလည်းအခုလိုပြောပြထားပါတယ
်ပြည်သူပေါ်နိုင်ငံစင်းလုပ်နေတဲ့ပုံပါပေါ့စစ်တပ်ကတော့သူ့ရဲ့ကုန်တိတ်ခါစစ်တပ်တို့ရဲ့ကုန်တိတ်ခါစစ်တပ်ရဲ့ဖွဲ့စည်းတို့ရဲ့ကုန်တိတ်ခါသူတို့မျိုးနိုင်ငံစင်းတက်စင်းလုပ်နေမယ်ဆိုရင်ဆက်လုပ်နေမယ်ဆိုရင်ရည်ရှိမှာတော့စစ်တပ်ကမှကြဆုံချင်းဖက်ကူတပီပီဦးတည်နေတယ်ယခုလိုချင်းမျိုးဆိုရင်ဒီလိုမျိုးကဘာလေမှာပြည်သူစုပြည်ကိုပြည်သူရောမှာပြည်ပြနေဆက်တဲ့ဖွဲ့စည်းစုတာကတော့ပြည်သူနေဆက်ပြီးသူ့ရဲ့ institution ကိုခေါ်တဲ့သူ့ရဲ့ကျန်တဲ့အကူတူဖြစ်စည်းလေးပဲလို့ကျွန်တော်မြင်တယ်ဥပဒေမရှိသေးဒီ institution သူ့ရဲ့ဖွဲ့စည်းပုံကဖြစ်စည်းလေးပဲလို့တို့ပဲကျွန်တော်မယူလို့ပါတယ
်ဒါပြင်သူကအခုလိုထက်လောင်ပြောထားပါသေးတယ
်တရားစီရင်မယ်ဆိုရင်တော့မှဒါကျင်းတဲ့နေဆုံးရှိရတော့တရားမျှတမှုရှိရှင်ပြုလို့ပြည့်ပြပါစေပေါ့နော်ဒါတရားဒီရတော့အမြဲတမ်းဒီပါရရောက်တဲ့ခုဖြစ်တယ်ပေါ့နော်အဲလိုလိုမြင်တယ်ဘယ်လိုမျိုးတရားစီရမယ်ဆိုတော့ဒါကဒီချင်းချင်းပေါ့နော်သူတွေကလည်းသူကတည်ပါမှာမဟုတ်ဘူးသူမရှိလေအောက်ချုပ်သူရှိရင်ပြင်မဲ့လေတရားဥပဒေကနေလဲရှိနေမှာပဲဒီဘောတော့စီးနေစီးကန်းစွာနေရတယ်မှာရှိနေမှာပဲ
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီဆောင်မမှာလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုထည့်သွင်းအသုံးပြုမထားပါဘူး။ဒိုးတန်အတန်လွင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်တာနက်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလဲစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9:00နာရီတွင်းမှာလဲနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒိုးတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
် Frontier မြန်မာဝိုင်းတော်သားတွေတင်ဆက်နေတဲ့ဒိုးတန်အစီအစဉ်ဖြစ်ပါတယ်ဒီအမေရိကန်အတန်းကတင်းငွေမနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါရခင်ဗျာ
။တင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့တင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့တင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခ
လုတ်တချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် UA Plus application ကို download ရယူပ
ါ။ UA American တန်ရမနပိုင်းအတန်လွင့်အစီအစဉ်တွေကိုလိုင်းတိုမီတာ24 40 51နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုတခါပတ်စင်ကဏ္ဍကိုဆက်လက်တင်ဆက်ပေးပါမယ်။အရင်ဆုံးဥတည်မောင်တန်းအပတ်စဉ်တင်ဆက်နေတဲ့ဒီမိုကရေစီလူ့ကိုယ်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုကြားရမှာဖြစ်ပါတယ်။ဥပဒေစိုးမိုးရေးရှိပြီးဖွံ့ဖြိုးတိုးတက်ရေးအခြေအနေမှာလူ့အခွင့်အရေးကိစ္စတွေကတစ်ခုနဲ့တစ်ခုအားပြိုင်နေကြပါတယ်။အမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ်ဖဲဖက်ခ်စ်ကောင်တီကအထက်တန်းကျောင်းတစ်ကျောင်းမှာအမှုတမှုနဲ့ပတ်သက်ပြီးမူဝါဒချမှတ်တဲ့အခါမှာလူမျိုးရေးခွဲခြားမှုလူနည်းစုအခွင့်အရေးနဲ့ဒဏ်သူညီညီမျှမှုအကြောင်းတွေကိုဒေါက်တာသိန်းဝင်နဲ့ဦးတင်မောင်တန်းတို့ကဆွေးနွေးထားကြပါတယ်ခင်ဗျာ
လူ့ခွင့်ရေးကိစ္စတွေဟာဖိနှိပ်မှုပြင်းထန်နေတဲ့မြန်မာနိုင်ငံလိုအခြေအနေတွေမှာဖိနှိပ်သူနဲ့ဖိနှိပ်ခံကြားပြဿနာဖြစ်ပါတယ်ဒါပေမဲ့တရားဝင်စိုးမိုးမှုရှိပြီးဖွံ့ဖြိုးတိုးတက်ရေးအခြေအနေတွေအောက်မှာတော့လူ့ခွင့်ရေးကိစ္စအချင်းချင်းအားပြိုင်စဉ်းစားရတာတွေရှိလာပါတယ်။တခြားရေးကြည့်လာတဲ့အကြောင်းကြိုင်တွေကိုချင်းရတာတွေလည်းရှိလာပါတယ်။ဝယ်မြောင်နဲ့ဖြစ်ပါတယ်။တိမ်မြောင်နဲ့နဲ့ပါတယ်။မကြာသေးပြီကအမေရိကန်မှာဖြစ်ခဲ့တဲ့အမှုတမှုကအဲ့ဒီလိုအမှုမျိုးပါ။အမေရိကန်နိုင်ငံဗာဂျီးနီးယားပြည်နယ်ဖက်ဖက်စ်ခရိုင်မှာသောမတ်ဂျက်ဖာဆန်အစိုးရအထက်တန်းကျောင်းတစ်ကျောင်းရှိပါတယ်။အစ်စ်မြင့်ဆုံးကျောင်းဖြစ်တာမို့ထားမြင်ကြတဲ့မိဘတွေကအများကြီးပါ။ဒါပေမဲ့ဒီကျောင်းကကျောင်းသားလက်ခံတဲ့အခါမှာတတ်မှတ်စာမွေးအမှတ်နဲ့ပဲလက်ခံခဲ့တာဖြစ်ပါတယ်။အဲ့ဒီအခါမှာအာရှတွေဘွားအမေရိကန်ကျောင်းသားတွေက83ရာခိုင်နှုန်းဝင်ငွေရရှိခဲ့ကြပါတယ်။အဲ့ဒီကျောင်းဝင်ငွေမူဝါဒကို2020မှာပြင်ဆင်လိုက်ပါတယ်။မူဝါဒအသစ်မှာတော့အလန်းတန်းကျောင်းတွေကိုဝင်ငွေအချိုးကျဖွဲ့ဝေပေးလိုက်တဲ့အတွက်တောင်အမေရိကနဲ့လူမဲကျောင်းသားတွေရဲ့ဝင်ငွေကသုံးဆတက်လာပြီးအာရှကျောင်းသားတွေက54ရာခိုင်နှုန်းပဲရှိပါတော့တယ်။ဒါကြောင့်အာရှအမေရိကန်ကျောင်းသားပြည်ပတွေကကျောင်းကိုတရားစွဲပါတယ်။ဆိုင်တရားသူကြီးကကျောင်းဝင်ဝင်ဘူဝါဒအသက်ဟာအာရှမျိုးဘွားကျောင်းသားတွေကိုလူမျိုးရေးအရခွဲခြားတဲ့ဘူဝါဒပဲဖြစ်တယ်လို့ဆုံးဖြတ်လိုက်ပါတယ်။ဘူဝါဒပြင်ဆင်ရတဲ့အကြောင်းကိုပြောရမှာကျောင်းတာဝန်ရှိသူတွေဟာကျောင်းရဲ့လူမျိုးပတ်စည်းပုံအချို့ကိုသဘောမကျတဲ့အတွက်ကျောင်းဝင်ခွင့်မူဝါဒအသက်ကိုပြင်ဆင်ရတာဖြစ်တယ်လို့ဗာဂျီးနီးယားပြည်နယ်ရှီဝဲခေတ်တရားသူကြီးဒေါ်ရီအမ်ဖယ်တန်ကပြောပါတယ်။မူဝါဒအသက်နဲ့လူမျိုးအချို့ကိုပြန်ချိန်တာဖြစ်တာကြောင့်အခုလိုဆုံးဖြတ်ရတာဖြစ်တယ်လို့တရားရုံးကဆိုပါတယ်။ကျောင်းကတော့အယူခံတက်မယ်လို့ပြောပါတယ်။လူခွေရောင်းကပြောမယ်ဆိုလို့ရှိရင်ဒီအမှုမှာလူမျိုးရေးခွဲခြားမှုနဲ့လူနည်းစုခွင့်ရေးဆိုတဲ့အကြောင်းအရာနဲ့အားပြိုင်နေကြတာကိုကျွန်တော်တို့တွေ့ကြရမှာပါ။မူဝါဒတွေလက်တွေ့စဉ်းစားတဲ့အခါဘလို့များချိန်ထိုးကြပါသလဲဒေါက်တာသိန်းဝင်ကိုအခုလိုကျွန်တော်မေးကြည့်ပါတယ်တဖက်မှာကြတော့လည်းကိုသိန်းတွေကဒီကျွန်တော်တို့ကြောင်းတွေမှာကြည့်လို့ရှိရင်နော်လူမျိုးစုံမှုနောက်ခံနေစုံမှုဒါမှဆွေးနွေးတာတွေကပို့ပြီးတော့အတိအမြင်ကျော်ဝရတယ်ဆိုတော့ပေါင်းဖွဲ့မှုဆိုတာလည်းရှိပြန်တယ်ဆိုတော့ဒီတရားသူကြီးဆုံးဖြတ်ခြင်းနဲ့ပတ်သက်ပြီးကိုသိန်းတွေဘလို့များမြင်တယ်
ခုနပြောတဲ့ចောင်းရဲ့ចောင်းလက်ခံမှုကញញីပေါ်မှာမူတည်တယ်နိញញីပေါ်မှာဆိုញញីပေါ်မှာခွဲခြားပြီးတော့ចောင်းကလက်ခံတယ်ဆိုတော့အခုဒီနေ့ခေတ်သွားတဲ့ပညာရေးကဒီ क्वे ပြားမှုတွေထဲမှာခုနလူမျိုး क्वे ပြားတာအသားយ៉ាង क्वे ပြားတာဒီအပြင်ကိုញញី क्वे ပြားမှုတွေအဲ့ဒါပါခွဲခြားမှုမရှိဘူးလို့ဟုတ်တယ်ဆိုတော့ဒီနေ့သွားတဲ့ပညာရေးကဒီအားလုံးအတွက်ကျုံးဝင်တဲ့ inclusive education ဖြစ်တဲ့ញញី क्वे ပြားမှုကြောင့်ခွဲခြားတာမျိုးကဒါလည်းခွဲခြားတာတစ်မျိုးဖြစ်တယ်။ဒီကျောင်းကိုနှစ်တက်လို့ရွေးချယ်ရင်ဒါသူတို့ကိုခွဲခြားမှုမရှိဘဲနဲ့လက်ခံမှုတင်တယ်။ခုနဘလို့အကြောင်းနဲ့မှာပေါ့ဘလို့ကွဲပြားမှုနဲ့မှာခွဲခြားဖို့မတင်ပါဘူး။ဒါကကျွန်တော်ကဒီပညာရေးမှာဒီအားလုံးဓာတ်ညီမြပါဝင်တဲ့ inclusive education ရှုထောင့်ကနေကျွန်တော်ပြောတာပါ။ဒ
ီမှာတော့ခရိုင်လို့ခေါ်မှာကောင်းကြည့်တယ်။ကောင်းကြည့်နေမှာကြာရင်သူကပညာရေးကိုလုပ်တဲ့ခါမှာအော်ငါတို့ကတော့သိပ္ပံပညာကိုဦးစားပေးတဲ့ကျောင်းတစ်ကျောင်းတော့ထားတယ်တဲ့နဲ့ကျောင်းတွေမှာတော့ခုနကိုသိန်းတွေပြောတဲ့သဘောတရားနဲ့ကျောင်းကိုဖွဲ့စည်းကြ။ဒါပေမဲ့ဒီကျောင်းကတော့ဉာဏ်ကြီးတစ်ခုလည်းပဲထားမယ်။
ဒီသမင်းတော့စိုးရတွေတာဝန်ယူတဲ့ အများပြည်သူတက်တဲ့ public school တွေဒီ public school တွေကတော့ဒါဘာမှခွဲခြားဖို့မသင့်ဘူးအားလုံးတန်းတူညီမျှရှိတယ်ဆိုတော့တချို့မိဘတွေမှာအထူးပြုကျင်တာရှိတယ်လေဒါဘာသာရေးရအထူးပြုကျင်တာရှိတယ်ယဉ်ကျေးမှုအထူးပြုကျင်တာရှိတယ်ခုနပညာရပိုင်းဆိုင်ရာပေါ့အထူးပြုကျင်တာရှိတယ်အဲ့ဒီအထူးပြုမှုတွေကတော့ဒီပုဂ္ဂလိကပညာရေးလွတ်လပ်ခွင့်ရတာရှိဖို့တင်ပါတယ်ဒါကမိဘနဲ့ကျောင်းသားရဲ့ရွေးချယ်မှုပေါ့အခုအရင်ဆုံးနိုင်ငံအစိုးရတွေကအစိုးရကတာဝန်ယူတဲ့ public school တွေမှာအရေးသွေးကောင်းအောင်လုပ်တဲ့ဒီသင်ကြားမှုကဆရာတွေရဲ့အရေးသွေးသင်တန်းကိုပစ္စည်းအားလုံးပြည့်စုံအောင်လုပ်တဲ့။ကျောင်းသားတွေရဲ့ရွေးချယ်မှုကအရေးသွေးကြောင့်ပုဂ္ဂလိကကြောင့်ရွေးချယ်တာမျိုးမဖြစ်တင်ဘူး။ဒီအစိုးရတာဝန်ယူတဲ့ public school တွေကအရေးသွေးကောင်းနေရမယ်။အဲ့ဒီတပြိုင်တည်းထက်မှာပဲပုဂ္ဂလိကပညာရေးလွတ်လပ်ခွင့်ရအထူးပြုကျင်တာတွေ။နော်ယဉ်ကျေးမှုကိုအထူးပြုကျင်တယ်၊ကိုယ်ပွဲယုံကြည်မှုအထူးပြုကျင်တယ်၊ဤပညာဆိုင်ရာအထူးပြုကျင်တယ်၊အားကစားအထူးပြုကျင်တဲ့အနုပညာအထူးပြုကျင်တဲ့အဲလိုအထူးပြုတဲ့ကျောင်းမျိုးကတော့ပုဂ္ဂလိကပညာရေးလွတ်လပ်ခွင့်ရရှိတင်ပါလေ
။ဟောဟို1990ခုနှစ်နောက်ပိုင်းပေါ့ကျွန်တော်တို့မြန်မာနိုင်ငံကလည်းကမ္ဘာထိပ်တန်းတက်ကလို့ကြီးတွေကိုဝင်ငွေရောက်ရပါတယ်။ MIT တက်သူရောက်သွားတဲ့ကျောင်းသားလေးတယောက်ရှိပါတယ်ကိုတက်ထက်ကျော်ဟုတ်ခေါ်ပါတယ်။သူကကျွန်တော်မေးကြည့်တယ်။ကျွန်တော်တို့မြန်မာကျောင်းသားတွေနဲ့ခြားကျောင်းသားတွေနဲ့ MIT မှာသင်ရတဲ့လုပ်ပါတယ်ဆိုတော့တခြားနိုင်ငံလာတဲ့ကျောင်းသားတွေကမသင်္ချာအိုလံပစ်ကိုဝင်တယ်အဲ့ဒီအတွက်ကိုသူကငငယ်လေးတည်းကစပြီးသင်္ချာအိုလံပစ်အတွက်ဆိုပြီးတော့ထိန်းလုပ်တာမှာချက်ကိုစလိုဗက်ကီးယားအရှေ့ယူရောပါနိုင်ငံတွေကမှာအဲ့ဒီမူဝါဒရှိတယ်နော်အဲ့တော့ဒါကအစိုးရကျောင်းနေပေါ့နော်အဲ့တော့အစိုးရကျောင်းနေမှာအဲ့လိုဝင်းမြူလာတဲ့အခါမှာမြန်မာကျောင်းသားဒါလည်းကိုတင်တက်ကျော်လို့ဆိုတာကတခေါ်ပါမှာမြန်မာနိုင်ငံတစ်ခုလုံးကအကြောင်းသားဆယ်တန်းစာပွဲနဲ့ဆင်းလို့ရှိရင်ဆယ်ရောက်ထဲမှာဝင်တဲ့အကြောင်းသားမျိုးပါဒါသူတို့တော်မှာပဲဒီလူတွေနဲ့ရှင်လိုက်တဲ့အခါမှာအတော်ကြိတ်ယူရတယ်ဘုမကလူတွေကခုနကလိုလေ့ကျင့်ပေးလိုက်တဲ့လူတွေကနော်အဲကျွန်တော်တက်ကူမှာဆိုရင်အဲစာသင်ယာတိတရားတိဆိုနေပါတာများတော့ခင်သူတို့ကရှင်းပါတာယူတယ်အကုန်လုံးကလည်းအေးထွက်တယ်ပြီးလို့ရှိရင်နှစ်နှစ်ထဲနဲ့ဘက်ချလာပြီးသွားတယ်နောက်နှစ်နှစ်ကိုမာစတာဆက်ယူသွားတယ်၄နှစ်မှာသူက၄နှစ်နဲ့ပြန်ထွက်တာဘူးတော်လေးကိုလုံဝေးတယ်ပေါ့နော်ကျွန်တော်တို့အရင်တုန်းကလည်းတိတ်ပိုင်ကြိုးဆိုတဲ့ပုံစံနဲ့ဒေါက်တာညီညီလက်ချက်မှာလောက်ခဲ့ကိုကြိုးစားအဲ့တော့ဘူဝါဒအနေနဲ့စဉ်းစားပြီးဆိုရင်နော်လက်တွေ့မှာတစ်ဖက်ရဲ့နိုင်ငံလိုအပ်ချက်တစ်ဖက်တည်းမှာလူတော်တွေမွေးဖို့လိုအပ်ချက်နဲ့တစ်ဖက်မှာကြတော့လေကျွန်တော်တို့စောစောကကျွန်တော်တို့ဟိုသိမ့်နေလို့ဆွေးနွေးကြကြတယ်လို့နော်အခွင့်အရေးတန်းလူညီညာရေးဆိုတဲ့အဲ့ဒါကိုဘယ်လိုချိန်လဲ
ဒီဒီမူဝါဒတွေချမှတ်တဲ့ကံမှာဒီစီမံခန့်ခွဲတဲ့သူတွေပေါ့နိုင်ငံအစိုးရတွေကသူတို့ရဲ့လိုအပ်ချက်ပေါ်မှာအဲချမှတ်တဲ့မူဝါဒမဖြစ်ခြင်းကျောင်းသားရဲ့လိုအပ်ချက်ပေါ်မှာဖြည့်ဆည်းတဲ့မူဝါဒမျိုးဖြစ်တယ်ခုနကျောင်းသားလိုအပ်ချက်ဆိုတာကျောင်းသားတွေကဒီမူဝါဒချမှတ်တဲ့သူတွေကအဲအားလုံးတန်းတူခွင့်ရှိအောင်ဆောင်ရွက်ပေးဖို့လိုတယ်အဲ့ထဲမှာထူးချွန်လာတဲ့ကျောင်းသားတွေရှိတယ်လေ gifted တွေအဲသူကျင်လာတဲ့ကျောင်းသားရဲ့လိုအပ်ချက်ကိုလည်းဖြည့်ဆည်းပေးဖို့လိုတယ်။ဒါကကျောင်းသားရဲ့လိုအပ်ချက်ကနလူတော်တွေမွေးထုတ်မယ်ဆိုတဲ့အဲမူဝါဒမျိုးထားရင်တော့ဒါကျောင်းသားကိုခွဲခြားရောက်တယ်။ကျောင်းသားချင်းချင်းခွဲခြားရောက်တယ်။အဲတချို့လူတွေကိုဒါညာရင်ကောင်းလို့ဆိုပြီးတော့ပို့အခွင့်အရေးပေးလိုက်တယ်။ဒါမိဘနောက်ခံကောင်းလို့ဆိုပြီးခွင့်အရေးပေးလိုက်တယ်။ဒါကကျောင်းသားချင်းချင်းခွဲခြားရောက်တယ်။မူဝါဒကတော့ခွဲခြားဖို့မသင့်ဘူး။မူဝါဒကတော့တန်းတူအခွင့်အရေးရှိတယ်။ကျောင်းသားကလိုအပ်လာရင်တော့ကျောင်းသားရဲ့လိုအပ်ချက်ကိုဖြည့်ဆည်းတဲ့လောက်ဆောင်ချက်မျိုးလုပ်ဖို့လိုပါတယ်။ဒါကမူဝါဒရခွဲကြတာမဟုတ်ဘူး။ကျောင်းသားလိုအပ်ချက်ခုနကျွန်တော်တို့ gift တက်ကလေးတွေဒါတို့ကတာမန်ကလေးတက်ကိုတို့ကစူးစမ်းအားထုတ်မှုဝဉာဏ်ရည်ကောလေ့လာမှုကောကောင်းတဲ့ခါကျတော့အချိန်တူတူနဲ့တို့သတ်မှတ်ထားတဲ့လေ့လာသင်ယူရမယ့်ဟာတွေကိုအချိန်တူတူနဲ့ပြီးသွားရင်ကျန်တဲ့အချိန်မှာနောက်တစ်ဆင့်တို့လေ့လာဖို့လိုတာပေါ့။ဒါကကျောင်းသားလိုအပ်ချက်ပဲ။ကျောင်းသားလိုအပ်ချက်ကိုဖြည့်ဆည်းတာမျိုးကတော့ဖြစ်တင်တယ်။ဒါပေမဲ့အဲတော်လို့မလို့ခွင့်ရေးပေးတာမျိုးကတော့မဖြစ်ချင်ပါဘူ
း။ဟုတ်ကဲ့။တရုတ်ຫນွယ်တဲ့လူမျိုးတွေအိန္ဒိယຫນွယ်တဲ့လူမျိုးတွေတိတ်တော်လာတယ်။ဒါပေမဲ့လို့သူတို့ဒီနိုင်ငံသားဖြစ်နေတဲ့အတွက်ကြောင့်မလို့။မွေးတာလည်းပမာညာမွေးတယ်16နှစ်ဆယ်တော်အောင်တဲ့ကြီးရတယ်။ဒါတိုင်ရင်းသားကိုနိုင်ငံသားကိုမဖြစ်ရအောင်ဒီလူတွေကသူတို့ဒီခုန professional school လို့ပြောတဲ့နော်ကျွန်တော်တို့စေးတိုက်တို့လို့အင်ဂျင်နီယာနော်တက်တော်လို့နော်အသက်မွေးမွေးကြောင်တက်ပြူတွေကိုသူတို့ဝင်ဝင်မရခဲ့ကြတဲ့အဖြစ်တွေလည်းရှိဒီမူဝါဒကိုဘယ်လိုချိန်ထိုးပလဲစောစောက ဒီကလေးရဲ့လူခွေရေးတောင်းမှလည်းကြည့်ပြီးလို့ရှိရင်ဘူဝရရဘလို့စဉ်းစားအာလူခွေရေးနဲ့နွယ်လာတဲ့ဘူဝရဆိုင်အကိစ္စလို့ကိုသိနေနည်းနည်းဆွေးနွေးပေးပ
ါဒီကျွန်တော်အမြင်ကတော့ပညာရေးကခွဲခြားဖို့မသိလူမျိုးနဲ့ဖြစ်ဖြစ်နိုင်ငံသားဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေပညာရေးကတော့ခွဲခြားဖို့မသိသူရဲ့ပညာတည်ယူနိုင်တဲ့အခွင့်အရေးကိုပေးဖို့လိုတယ်ဆိုတော့ကျွန်တော်တို့စဉ်းစားရမှာကပညာရေးကဒီအခုအယူဆသည့်တွေရှိလာပါပြီဒီကမ္ဘာနိုင်ငံသားအယူဆပါဒီနိုင်ငံမှာပဲနေနေဒါကမ္ဘာလူသားတွေဖြစ်တဲ့ဒါလူသားဖွံ့ဖြိုးရေးကိုဆောင်ရွက်ဖို့လိုတယ်ကိုယ်နိုင်ငံသားသူ့နိုင်ငံသားခွဲခြားဖို့မလိုဘူးဒါကကျွန်တော်တို့လူသားဖွံ့ဖြိုးရေးကိုစဉ်းစားတဲ့အတွက်ဒီနိုင်ငံမှာနိုင်ငံသားမဟုတ်လို့ဒါပညာရေးခွင့်လန်းတွေကိုဘေးဖက်ထားမှဆိုရင်ဒါလူသားဆိုင်ရာရဒါခွဲခြားရဖြစ်သွားတာလေကျွန်တော်အမြင်ကတော့ခုနကမ္ဘာနိုင်ငံသားဆိုတဲ့ယူဆကိုနိုင်ငံတွေကလက်ခံတင်တယ်ဘာပဲကွဲပြားကွဲပြားနိုင်ငံသားဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေပညာရေးခွင့်လန်းတွေတန်းတူပေးသင့်တယ်လို့ကျွန်တော်အမြင်တယ်
။ဟုတ်ကဲ့ဒါကတော့ဟိုနိုင်ငံသားတစ်ဖက်မှာကျွန်တော်တို့နိုင်ငံသားအခွင့်အရေးရှိပဲအဲတစ်ဖက်မှာကျတော့ကမ္ဘာလူသားလို့ကိုယ်သိမ့်နေပြောတယ်လူခွင့်ရေးဆိုတဲ့နော်ကိစ္စရရှိတာနော်အဲ့ဒီတစ်ခုကိုချိန်တဲ့အခါတိုင်းမှာနော်မြန်မာနိုင်ငံအနေနဲ့အဲ့ဒီလိုကောင်းကောင်းချိန်ပြီးစဉ်းစားနိုင်ဖို့ဘာတွေလုပ်ဖို့လိုလဲကိုယ်သိမ့်နေ
အရင်ကျွန်တော်တို့အယူဆဆွဲလာတဲ့ဟိုအမျိုးဘာသာတာသနာဆိုတဲ့ဟာကတအားကိုဒီလူမျိုးရေးရအချင်းမြောင်ချင်းမြောင်နေလို့ကျွန်တော်အမြင်တယ်ချင်းမြောင်နေလို့အမြင်တယ်ကိုယ့်ဘာသာမှာကိုယ့်လူမျိုးမှာအဲကိုကမုံမြတ်ပြီးတော့တခြားဘာသာတခြားလူမျိုးတွေကဘေးဖက်ထုတ်တဲ့အယူဆအဲ့ဒီအယူဆကိုကျွန်တော်တို့ပြင်ဖို့လုပ်တယ်ဒါကကျွန်တော်တို့ပညာရေးမှာရောစာပေတွေမှာရောဒါပြင်ဖို့လုပ်တယ်ဒါလူတူချင်းစီမှာဒီဆွဲနေတဲ့အဲ့ဒီအယူဆပြင်ဖို့လုပ်တယ်နောက်တစ်ခါအဲ့ဒီဟာကိုအကောင့်တဲ့ဖော်နိုင်တဲ့ဥပဒေတွေခိုင်ခိုင်မာမာရှိဖို့လို့ဘာမှမခွဲခြားဘဲနဲ့လူမျိုးတို့ဘာသာတို့ကွဲပြားတာကိုဘာမှမခွဲခြားတဲ့ဥပဒေတွေတန်းတူညီမျှအခွင့်အရေးရှိတဲ့ဥပဒေတွေပြဋ္ဌာန်းဖို့လုပ်တယ်ဆိုတော့ဥပဒေပြဋ္ဌာန်းချက်ကစိတ်ပိုင်းဆိုင်ရာမှာလူတွေရဲ့အသိဉာဏ်မှာလက်တွေ့လုံဆောင်ချက်တွေမှာအားလုံးကဘာမှမခွဲခြားဘဲနဲ့တန်းတူအဲ့ဒါကမှကျွန်တော်ကပို့ပြီးတော့ငြင်းငြမ်းတဲ့လူဖွဲ့စည်းဖြစ်မယ်နိသူခွဲခြားမှုတွေကြောင့်နောက်ဆက်တွဲအကျိုးဆက်တွေနဲ့တူးချင်းမှလည်းမငင်းညံ့ဘူးအုပ်စုလိုက်ဖြစ်လာတဲ့အခါကျတော့အုပ်စုချင်းပြိပက္ခတွေဖြစ်လာတယ်အဲ့ဒါတွေကကျွန်တော်မငင်းညံ့တဲ့စီရောက်တယ်အဲ့တော့ကျွန်တော်ငင်းညံ့တဲ့စီသွားဖို့ဆိုရင်ဘာမှမခွဲခြားဘဲနဲ့အားလုံးကိုတန်းတူခွင့်ရပေးဖို့လိုတယ်အပြန်အလှန်လေးစားဖို့လိုတယ်အပြန်အလှန်တံမိုးထားဖို့လိုတယ်အဲ့ဒီအသိဉာဏ်တွေကကျွန်တော်တို့နိုင်ငံမှာအခြေခြေပြန့်ပြန့်ဖြစ်လာဖို့လိုပါတယ
်ဟုတ်ကဲ့ဆရာဦးသိန်းတွေပဲကျေးဇူးအများကြီးတင်ပါတယ်
ဥတည်မောင်တန်းစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူ့ခွင့်ရင်းရဲ့ခေတ်ပြိုင်ကဘာကိုနားဆင်ကြည့်ရှုကြရတာပါ VOA American တန်ရဲ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ် VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့သိသချင်းတောင်းဆိုလိုခြင်းနဲ့ဆိုရင် email လိပ်စာက burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်အခုဆက်လက်ပြီးတော့ဒီတပတ်အတွင်းမြန်မာနိုင်ငံသတင်းတွေကိုထုတ်လွှင့်ပေးပါမယ်မြန်မာစစ်တပ်ကိုထိရောက်စွာပိတ်ဆို့အရေးယူနိုင်မဲ့မူကြမ်းတစ်ချက်ကိုအမေရိကန်အောက်လွှတ်တော်ကအတည်ပြုလိုက်ပါတယ်ဘိုးဘန်ကချမှတ်ထားတဲ့နိုင်ငံသားငွေထိန်းချုပ်တဲ့ဥပဒေအစ်ကြောင့်စီးပွားရေးကမောက်ကမဖြစ်လာနိုင်တယ်လို့သုံးသပ်ချက်တွေလည်းထွက်လာပါတယ်ရန်ကုန်အင်းစိန်အချင်းထောင်အတွင်းမှာအချင်းသားတွေနေထိုင်ရတဲ့ပုံဆွဲထားတဲ့ပုံကြမ်းထွက်ပေါ်လာပါတယ်ဒီလိုထိတ်တန့်ရောက်တပတ်အတွင်းမြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခတ်မောင်တို့ကဖူးတွဲပြောပြပေးကြမှာဖြစ်ပါတယ်
။မြန်မာစစ်ကောင်စီအပေါ်အရေးယူပိတ်ဆို့မှုတွေပိုးပြီးတော့ချမှတ်ဖို့နဲ့မြန်မာဒီမိုကရေစီရဲ့လှုပ်ရှားမှုကိုထောက်ခံအားပေးမယ်။မြန်မာနိုင်ငံဆိုင်ရာအမေရိကန်ဥပဒေမူကြမ်း Burma Act of 2021 ကိုအမေရိကန်အောက်လွှတ်တော်ကဧပြီလ6ရက်နေ့မှာအတည်ပြုလိုက်ပါတယ်။မြန်မာစစ်တပ်ကိုတန်ခတ်ပိတ်ဆို့ရအပြင်မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီပေးအပ်ဖို့နဲ့လူအခွင့်အရေးချိုးဖောက်သူတွေတာဝန်ခံမှုရှိလာအောင်အရေးယူဖို့စတဲ့အချက်တွေကိုဥပဒေမူကြမ်းမှာထည့်သွင်းထားတာပါပြီးခဲ့တဲ့အောက်တိုဘာလကတည်းကတင်သွင်းခဲ့တဲ့ဒီဥပဒေမူကြမ်းကို Republican နဲ့ Democrat ပါတီချင်းတစ်ခုညှိနှိုင်းပြင်ဆင်ပြီးမှဧပြီလ6ရက်နေ့ကအသံနဲ့မဲခွဲအတည်ပြုခဲ့တာဖြစ်ပါတယ်ဒါဟာကြီးမားတဲ့ခြေလှမ်းတစ်ခုဖြစ်ပြီးအမေရိကန်နိုင်ငံရဲ့နိုင်ငံခြားရေးမူဝါဒမှာမြမအရေးအခိုင်အမာရှိနေတယ်ဆိုတာကိုပြသလိုက်တာဖြစ်တယ်လို့ Global Witness လူအခွင့်အရေးအဖွဲ့အကြီးတန်းတာဝန်ရှိသူတို့ကပြောပါတယ်။ Burma Act ကိုပူရဲအဆိုတင်သွင်းတဲ့နယူးယောက်ပြည်နယ်ဒီမိုကရက်အမတ် Gregory Meek ကမြမစစ်စကတရားမဲ့လို့ရတွေဆက်လက်ကျူးလွန်နေတယ်လို့မြမပြည်သူတွေကိုဆက်ပြီးတော့ကူညီဖို့လိုအကြောင်းအောက်လွှတ်တော်မှပြောဆိုသွားပါတယ်။
Aludoga ati pulaide ubre mujango, ate ludoga ati pia omaba, ate ludoga wa ati pubi yeno, tamraga lama yetubi, ubre api ati punema chipare, ti ubre muja, ati pila kayeno, America asoyanine, nima sikansi ipo tiel de yeyu samuri chamat losanai male chipare.
American Teludoma Republican Council Mitch McConnell, Nimananga Saya, American Tamajiro, April 6 ရက်နေ့က မြန်မာ အရေး ဆွေးနွေး ခဲ့ ပါတယ် မြန်မာ စစ်တပ်က အာဏာ သိမ်း လိုက်တဲ့ အချိန် ကလေးက အမေရိကန် ပြည်သူ ကိုစား တမ်မတ်ကြီး Thomas Fighter မြန်မာ ပြည်သူတွေ ဘက်က ယက်တိ ဆောင်ရွက် ခဲ့ တာ ပါ တွေ့ဆုံပွဲ အပြီး ထုတ်ပြန်ချက် မှာ တော့ အာဏာ သိမ်း ပြီး ကလေးက တိုက်ခန့်တွေ အပေါ် စစ်တပ်က အချိန် နှစ် ကျက်ဖက် ဖိနှိပ်နေ ပြီး ဒေါ်ဆန်းစုကြည် သူ့ရဲ့ စီးပွားရေး ချန်ပီ ဩစတြေးလျ နိုင်ငံ သား Sean Turner နဲ့ နိုင်ငံ ရေး အကျဉ်းသားတွေ ကိုလည်း ဆက်လက် ဖမ်းဆီး ထားတယ် လို့ ဖော်ပြ ထား ပါတယ် ဒါပြင် စစ်ကောင်စီ ပေါ် ချမှတ် ပြစ်ဒဏ် ခတ်တဲ့ American, Yoda Kagwe, Eubri, NDAA Ha, Yoda Ninuy Soya, NUG Ne, Yoda Ninuy Dimican Council, NUCC Go, Taukamu, Petara, Pitte, Dwele, Jena Wanda Ayajang, Popia Tavare, Elo Lokera Ha, Sekansi Go, Shang Quin, John Lobby, Yama Pidurigo, Ludanian Sanamusaya, Kuni, Petare, Pitelo, Subare, Elo Sangan Haibo, Data Ringa, Maiswe Nanganiga to say, American Paga, Pomo B, Josa Losanai, Tamajine Swinwe Kerelule, Mitch McConnell, Jina Jama Pashibare. Democracy Yene, go by Ocho Bangwen Yayi to a chain Jamis or Taipwe Winijare, Myanmar Pidure Nine, American Pidure, Taukan Hune, Titan Hu Shibare, Lule, Piovare, Dukora, Due, Messanane, Pite, Kentucky Pinega, Myanmar Narine, to Myanmar P, Democracy Yetwe, Banan Yaute, Select Taipwe Windome Lule, Jina Jama, Popia Tavare.
မြန်မာနိုင်ငံ မဟိုဘန်က လက်တလော ထုတ်ပြန်လိုက်တဲ့ နိုင်ငံသား ဝင်ငွေ ထိန်းချုပ်တဲ့ ဥပဒေ တည်တရား အရ နိုင်ငံသား ငွေတွေ ကို မြန်မာ ကျပ်နဲ့ လဲလှယ်ရမှာ ဖြစ်တဲ့ အတွက် ဥရောပ နိုင်ငံတွေက စီးပွားရေး လုပ်ငန်းတွေ အနေနဲ့လဲ လုပ်ငန်း ဆက်လက် လက်ပတ်ဖို့ အခက် တွေ့နေတဲ့ အကြောင်း ရန်ကုန် မြို့မှာ ရှိတဲ့ ဥရောပ သမဂ္ဂ ကိုယ်စားလှယ်ရုံးက ဧပြီလ 5 ရက်နေ့ နေ့စွဲနဲ့ ကြေညာချက် ထုတ်ပြန်ပါတယ် ဒီ ဥပဒေ တည်ကြောင်း EU အဖွဲ့ဝင် နိုင်ငံတွေ ရဲ့ တန်တမာရေး လုပ်ငန်းတွေ တခြား EU အရာရှိ တွေ နဲ့ NGO အဖွဲ့အစည်းတွေရဲ့လုပ်ငန်းတွေနိုင်ငံတကာစာသင်ကျောင်းတွေဂုဏ်သည်ကြီးများအတင်နဲ့ NGO တွေကိုဒီမိုဝါဒကနေကိလုခွင့်ပေးဖို့ EU ကိုယ်စားလှယ်ရုံးကတောင်းဆိုထားပါတယ်အလားတူပဲရန်ကုန်မှာရှိတဲ့ဂျပန်နဲ့စင်ကာပူအပါအဝင်တန်ရုံတချို့ကလည်းဗဟိုဘဏ်ရဲ့အဲ့ဒီထုတ်ပြန်ချက်ကြောင့်မြန်မာနိုင်ငံမှာရှိတဲ့သူတို့ရဲ့စီးပွားရေးလုပ်ငန်းတွေကြီးမားတဲ့စိန်ခေါ်မှုတွေအခက်အခဲတွေန
ပြည်တွင်းစီးပွားရေးလုပ်ငန်းရှင်တို့ကလည်း VOA ကိုပြောပါတယ်တဒေါ်လာကို1850ကျပ်နဲ့ငွေလဲနှုန်းသတ်မှတ်ချက်ဟာပြင်ပကတရားမဝင်ပေါက်စီတဲ့30ရာခိုင်နှုန်းလျော့နှိုင်းနေတာကြောင့်ငွေကြေးအသွင်အထုတ်လုပ်တဲ့အခါတိုင်း30ရာခိုင်နှုန်းအရှုံးပေါ်သလိုဖြစ်နေတယ်လို့လည်းပြည်တွင်းလုပ်ငန်းရှင်တို့က VOA ကိုပြောပါတယ်ဒါဟာစီးပွားရေးလုပ်ငန်းတွေကိုဘဏ်လုပ်ငန်းတွေလက်ထက်လုံးဝအနှံလိုက်သလိုဖြစ်သွားပြီးလို့တလောက်ပြန်လုပ်ခွင့်မရမှာကိုလည်းပြည်တွင်းလုပ်ငန်းရှင်တွေကစိုးရိမ်နေကြတာဖြစ်ပါတယ
်စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာလျှက်စစ်မှုတွေအချိန်ကြာပြတ်တောက်နေပြီးလောင်စာဆီးဈေးတွေကလည်းတစ်ချိန်တိုးတက်နေတာကြောင့်စီးပွားရေးလုပ်ငန်းတွေအတွက်မရေမရာမှုတွေပိုများလာပြီးမြို့ကြီးတွေမှာနေထိုင်သူတွေအတွက်ပိုမိုခက်ခဲလာတယ်လို့ရန်ကုန်မန္တလေးနဲ့မြို့ကြီးချို့မှာနေထိုင်သူတွေက VOA ကိုပြောပါတယ်ပြီးခဲ့တဲ့ဒီဇင်ဘာနှောင်းပိုင်းကစလို့မီးမကြာခဏပြတ်တာတွေဖြစ်ခဲ့ပြီးဇန်နဝါရီလထဲမှာတော့မီးပြတ်တဲ့အချိန်ပိုကြာလာတာပါရှေ့မေလအထိဒီလိုအချိန်ကြာမီးပြတ်တာတွေဆက်ရှိနေုံမဲ့ဆိုတာကိုလည်းစစ်အုပ်ချုပ်ရေးကောင်စီကပြောထားပါတယ်လက်စစ်တားပေးဆက်ုံတွေထဲမှာတုံးရတဲ့သဘာဝဓာတ်ငွေတွေအတွက်ကုန်ကြမ်းရှင်းနဲ့ထိမ့်သိမ့်ပြုပြင်စရိတ်တက်လာတာရတနာကန်းလုံသဘာဝဓာတ်ငွေစီမံကိန်းအစီအမြင့်ပြုပြင်တာတွေလုပ်နေတာအပြင်ကြားပြည်နယ်မှာရှိတဲ့လက်စစ်တားပေးတာဝါတိုင်းတွေကိုတိုက်ခံဖွဲ့တွေကတိုက်ခိုက်နေတာတွေကြောင့်ခုလိုမီးဖြတ်ရတာဖြစ်တဲ့ဆိုပြီးစစ်ကောင်စီကပြောထားပါတယ်မြန်မာနိုင်ငံတွင်းစီးပွားရေးရင်းနှီးမြှုပ်နှံမှုတွေလုပ်ခဲ့ကြတဲ့ပြည်တစ် Total စွမ်းအင်ကုမ္ပဏီနဲ့ American Chevron ကုမ္ပဏီတွေဟာလည်းစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံတွေကသူတို့ရဲ့လုပ်ငန်းတွေကိုပြန်ချုပ်သိမ်းခဲ့ကြတာပါမြန်မာပြည်သူတွေအတွက်ကတော့အာဏာသိမ်းမှုနောက်ပိုင်းနိုင်ငံရေးနဲ့လူမှုစီးပွားရေးအကျပ်တဲတွေအပြင် COVID-19 ကာယရောဂါအန္တရာယ်တွေရှိနေချိန်မှာလျှက်စစ်မီးပြဿနာကိုပါကြုံတွေ့နေရတာလည်းဖြစ်ပါတယ်
အင်းစိန်ထောင်းထက်ကအကျဉ်းသားတွေနေထိုင်နေရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးပုံကြံရေးဆွဲထားတဲ့ပုံတွေကို Riders သတင်းဌာနကဖော်ပြလိုက်ပါတယ်။စုစုပေါင်း14ပုံပါဝင်ပြီးတော့ထောင်းထဲမှာဖန်ခံခဲ့ရတဲ့အကျဉ်းသားတွေရဲ့နေ့စဉ်နေထိုင်ဖြတ်တန်းနေရတဲ့အခြေအနေတွေကိုမြင်ပြနဲ့ပုံကြံရေးဆွဲထားတာပါ။အဲ့ဒီပုံတွေထဲမှာတော့အင်းစိန်ထောင်းထက်ကအချုပ်ဆောင်တွေမှာအကျဉ်းသားတွေအစုအဝ
ှိပြည့်စိတ်နေအောင်ထည့်ထားတာကိုတွေ့ရပြီးနောက်တစ်ချို့ပုံတွေမှာတော့အကျဉ်းသားတွေစိတ်မသက်မသာနဲ့ကျန်းမာလှဲနေတာကိုတွေ့ရပါတယ်။ဒီပုံတွေကိုတော့ပြီးခဲ့တဲ့နှစ်ဧပြီလကနေဇူလိုင်လကြားမှာရေးဆွဲခဲ့တာဖြစ်ပြီးပြီးခဲ့တဲ့အောက်တိုဘာလမှာအင်းစိန်ထောင်ကနေပြန်လွတ်လာတဲ့အကျဉ်းသားတို့ကထောင်တွင်းကနေခေါ်ထုတ်လာခဲ့တာဖြစ်တယ်လို့ရိုက်တာသတင်းမှာပြောထားပါတယ်။ပုံဆွဲတဲ့သူကတော့သူ့ဘသူဘဝဖြစ်တယ်ဆိုတာကိုထုတ်ဖော်ပြောဆိုခြင်းမရှိသလိုတွေ့ဆုံမင်းမြန်ခွင့်ပြုဖို့ကိုလည်းညှင်းဆာခဲ့ပြီးထပ်ပြီးအဖမ်းခံရမှာဆိုရင်လည်းလို့လည်းပြောပါတယ်။အဲ့ဒီပုံတွေကိုတော့ပုံဆွဲသူကမွေးနေ့လက်ဆောင်အဖြစ်ပေးခဲ့တာလို့လည်းသိရပါတယ်။အိစိန်ထောင်ထဲမှာနေထိုင်စားသောက်ရတဲ့အခြေအနေတွေဟာအလွန်ဆိုးပြီးတော့လူလိုနေရတာနဲ့မတူဘူးလို့လည်းပြောပါတယ်။အိစိန်ထောင်ဟာအကျဉ်းသားဦးရေ9000လောက်သာဆက်မဲ့လို့ပြီးခဲ့တဲ့နှစ်အာနာသိန်းချိန်ကစပြီးအိစိန်ထောင်ထဲမှာဖမ်းဆီးထားတဲ့သူကတထောင်ကျော်နေပြီလို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကထုတ်ပြန်ထားပါတယ်။စစ်တပ်ကအာဏာသိမ်းတဲ့အချိန်ကစပြီးနိုင်ငံတော်ဖမ်းဆီးခဲ့သူဟာ13000ကျော်ရှိလာပြီးတော့တိတ်ဆုံးသူက1930ထက်မနည်းရှိနေပြီလို့လည်း AAPP ကဧပြီလပထမပိုင်းမှာဖော်ပြထားပါတယ်။စစ်ကောင်စီကတော့ AAPP ရဲ့အစည်းအဝေးဟာချက်ကားပြောဆိုတာဆိုပြီးတော့တုံ့ပြန်ထားပါတယ
်။အာဏာသိမ်းထားတဲ့မြန်မာစစ်တပ်အုံပြုနေတဲ့လေရင်ရေရင်ရဟတ်ရင်စက်ရင်ရန်နေရာတို့နဲ့ပတ်သက်ပြီးစုငွေချီးမြှင့်မဲ့အမိန့်ညင်ညာချက်တရက်ကို NUG မျိုးသားညီညွတ်ရေးဆိုရကဧပြီလ9ရက်နေ့နေဆွဲနဲ့ထုတ်ပြန်ပါရယ်ပြည်သူငွေနဲ့ဝယ်ယူထားတဲ့စစ်လက်နက်ကိရိယာတွေနဲ့ပြည်သူတွေရဲ့အသက်အိုးအိမ်စီးတွေကိုတိုက်ခိုက်နေတဲ့လူရဲ့အပေါ်လက်မခံနိုင်ကြောင်းအဲ့ဒီတိုက်လေရင်ရဟတ်ရင်ထောက်ပို့လေရင်တိုက်ရေရင်တွေကိုအကြီးစားဖျက်ဆီးတာစစ်စင်ရေးလမ်းကူးလမ်းမှာတနည်းနည်းနဲ့ဖျက်ဆီးနိုင်တာပြက်ကြအောင်လှုပ်ဆောင်နိုင်တာဒို့မဟုတ်အဲ့ဒီရင်တွေပိုပစ်ချနိုင်တာဒါမှမဟုတ်အဲ့ဒီရင်တွေနဲ့ပြည်သူတွေဘက်ခိုလုံလာတာစသဖြင့်ထိရောက်စွာဆောင်ရွက်နိုင်မယ်ဆိုရင်ထိုက်တဲ့နဲ့စုချင်းမြင့်မယ်လို့ကြေညာချက်မှာစုချင်းငွေနဲ့တကွအသေးစိတ်ဖော်ပြထားပါတယ်ချင်းမြင့်မယ်စုချင်းငွေတွေလက်ခံရယူတာနဲ့ဆောင်ရွက်ချက်တွေကိုလည်း The Public Property Protection Act 1947အရာတရားစွဲဆိုအရေးယူအဖြစ်ပေးခံရတာမျိုးမရှိကြရဘူးလို့ NUG ယာယီသမရဒူဝါလက်ရှိလာရဲ့လက်မှတ်နဲ့ထုတ်ပြန်တဲ့အမိန့်ကြေညာစာမှာဖော်ပြထားပါတယ်အဲ့ဒီအမိန့်ကိုလည်းThe Public Property Protection Act 1947 Section 3B ပါပြဋ္ဌာန်းချက်နဲ့အညီထုတ်ပြန်လိုက်တယ်လို့လည်းဖော်ပြထားတာပါ။အာဏာသိမ်းစစ်ကောင်စီကတော့ NUG ကိုအကြမ်းဖက်အဖွဲ့အစည်းဖြစ်ကြေညာထားပါတယ်။မြန်မာနိုင်ငံမှာ2021စစ်အာဏာသိမ်းချိန်ကစပြီးစစ်ကောင်စီတပ်ရဲ့မြေပြင်ဝေဟင်ထိုးစစ်ဆင်မှုတွေကြောင့်ပြည်သူထောင်ပေါင်းချီပေးလို့ရကိုအိုးအိမ်ဆွန့်ခွာထွက်ပြေးကြရပြီးအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေကြရတာဖြစ်ပါတယ်။
တပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခန့်မောင်တို့ကပူရတင်ဆက်ကြတာပါဆက်လက်ပြီးတော့တပတ်အတွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုလည်းတင်ဆက်ပေးပါမယ်ဒီတပတ်မှာတော့အလိမ္မာကပြောပြပေးမှာပါခင်ဗျာ
ယူကရိန်းမြောက်ပိုင်းမှာပြီးခဲ့တဲ့သတင်းပတ်ထဲမှာရုရှားတပ်တွေပြန်ဆုတ်ခွာသွားတဲ့နောက်မြို့တော်ခီဖနာကဘူချာမြို့ကလေးမှာရာနဲ့ချီတဲ့ဒေသခံတွေတိုက်စုံနေတာဟာရုရှားတပ်တွေရဲ့ရက်စက်မှုအထောက်အထားတွေဖြစ်ပြီးဒီဖြစ်ရပ်တွေကြောင့်ရုရှားနဲ့ညှိနှိုင်းမှုတွေလှုပ်ဖို့ခက်ခဲလာစေတယ်လို့လည်းအဲ့ဒီမြို့ကလေးကိုတနင်္လာနေ့မှာတွားရောက်ကြည့်ရှုနေတဲ့ယူကရိန်းသမ္မတဗလော်ဒီမီယာဇယ်လန်စကီကပြောကြားလိုက်ပါတယ်ဘူချာမြို့နဲ့တခြားနေရာတွေမှာတွေ့ရတဲ့တိုက်စုံနေသူတွေရဲ့အလောင်းတွေကိုစီပိုင်းတွေမြေရောက်ခန်းတွေမှာတွေ့နေရပြီးသူတို့ကိုနှိမ့်ဆက်ညှဉ်းပန်းထားတာတွေ့ရကြောင်းသမရကပြောပါတယ်။အဲဒီမှာတွေ့ရတဲ့ဒေသခံအယက်သားတွေရဲ့အလောင်းတွေဟာလက်ကိုနောက်ပြန်ချီနှောင်ထားတာ၊အနီးကပ်ပစ်တတ်တာ၊အဆုလိုက်မြုပ်နှံထားတာ၊လမ်းတွေပေါ်ပြန့်ကျဲနေတာတွေ့ကြောင်းနဲ့ဒါဟာစစ်ရာဇဝတ်မှုပြစ်မှုတွေဖြစ်ပြီးဂျာဂူကဘာကလူမျိုးတုံးတပ်ဖြတ်မှုအဖြစ်သတ်မှတ်ကြောင်းလည်းပြောပါရယ်ရုရှားတွေလှုပ်ဆောင်ခဲ့တာတွေကိုကြည့်ရင်သူတို့နဲ့ဆွေးနွေးညှိနှိုင်းမှုတိုက်ခတ်ခဲ့လာနေပြီလို့လည်းပြောပါရယ်ရုရှားအစိုးရကတော့ဘူချာမြို့မှာအယက်သားတွေကိုရုရှားတပ်တွေကတပ်ဖြတ်ကြောင်းဆွဆွဲမှုကိုညှင်းဆို့ခဲ့တယ်လို့ဒါရီဟာရုရှားအစိုးရကိုစန့်ကျင်အောင်ရန်စပီးဖို့လှုပ်တာဖြစ်ကြောင်းပြောကြားခဲ့တာပါ ยูเครนมาเยสเซจันจูเดลูเยตรีจูลงเคเรสุเรสสวยเจเน่กุลาทำการลูกคุยกับสีอพยพเวียพิการีรัสเซียกูสั่งงานทับว่าอัตราเรนิลากันก็ไม่ค่อยส่งใจไปจีเลดลูกคุยเยชูบามูริโกสันนิตจ่าจูลงเคดลูยูเครนบอกนายงานก็อุบลีริโกชูพาวบีจูลงเคมูริจ้ารัสเซียกูอพยพเวียพิการสั่งงานทับว่าจัตตาเรนิกาไม่ค่อยส่งใจยามาทักแค่ไม่กู้จะโตเม่กันกว่าแม่นั่นสั่งลีเมเน่งาจะเชื่อนายงานก็ไม่มาปีเกจับบ้าว ลูกคุยกับสีมาเลดล็อตต้องเนี่ยจำวันอยู่ท่าเรือชาฮะปูมันได้ส่วนย่อชีลาเมนนัทเอาเนื้อสัตว์ต้องคุณเนี่ยที่จะมาละต้องเสียหนีมาแต่จังกงมาเพียบไปบีเอทูโอมิครอนยูเกอร์บีซาปูเตฮะจีบุตมีไวรัสปูรีเดมากูสันโนอันยังทรงเพียบีอัตุส่วนใหญ่เจ้าเนี่ยเสียงเด็กกูตาดูเรตส่งดูเรตัวใหญ่เนี่ยลูอเมริกันจะมาเยี่ยมนักเชิญดูการตีเปิดตัวไปบีเอทูโควิด-19 โปรตุเกสในจังเนอัลโลดอุกตานาซิโปลซีอปาวเวนที่ชาในนั้นยังตายวันก็ตาวิชิเดกังซาวในจ้าโควิด-19กุศลมุเรชิลามาโกจูเดมยอลินบิดาพิจารณาจากจับปีจ้าฮุจัสกาเปียดอาราบาโควิด-19ยอกาคุสเดอัลโลดอุกตานาซิโปลซีอชินิจงมอริสคาลันยอยอกาลักนามาจ้าวาวนัทเอาเนสเซคุณเนฟเวอร์ไรล์ไปอเมริกันปีดาวซูมาโควิดจ้า
แต่สองตัวก็ได้เสียดาวจากชีวิตไปคุปเปอร์จูมีความฟิซาโปรตุเกสมูริจาวยูจิเรมาเปโซกัตเตเดซีเมนเรียนบีชามาเมมาชามาบูสุราโรอดีจามาดีอาดีบาอุเชียวิเมริกันตั้งแต่นิ่งเรื่องนักเก็ตซีเซนเรโกอเมริกันปีดาวซูวอชิงตันดีซีมิโรกันในไต้ยี่ทุลังเป็นในบาร์เดทีตันนิ่งเรื่องนักเก็ตซีเซนเรโกวิโอเอฟเฟสบอลสามีนานเนยูจิวสามีนากาบายูตันอพยเนจิชิวนายจาบาร์เด
สำหรับดีรอดเรียนเชิญเจ้ากูต้องเข้มยุติกับพี่บ้านเมื่อยูเครนในงานเชื่อไปมารัสเซียจะดูเอฟเฟกต์ขึ้นมาดูแลในจีนมาเว่ดีด้ากันเรื่องมีผิวหรือทุกข์ว่าจะบุลูฮังสเตต้าเอาช่วยมูชาฮีเกเรกาสนิมมาปัญจาเลยไปเลยลูฮังสเตต้ากับเจนนี่ดีเลยดีด้ากันต้องมองตัวบุลากูรัสเซียจะดูกับอารมณ์เนี่ยทุ่งเสียงมูลนี้ดีลูเอาช่วยมูกับยุติการเนี่ยตรีไปเลยจับเชื่อไป รัสเซียจะดูเปลี่ยนไปสักขวาตัวเลยยูเครนมีอยู่อัตโนมัติมารัสเซียต้องมีเรื่องดีด้ากันเนี่ยลองดูด้วยลายอะไรฮะรัสเซียทำอะไรวลาดิเมียร์ปูตินนั่นหมายความถึงด้วยเพื่อไม่อยากส่งเทียนเพื่อตัวไปลูยูเครนนั่งเงียบกูตัวอย่างนี้เลยประเด็นวันนี้จะบอริสจอห์นสันก็เสนอมาเปลี่ยวไปอาชีพนี้ส่วนนี้ยูเครนกูนี่เปลี่ยวแต่จากการเกษตรเนี่ยน่าเสียเนี่ยน่าสงบแต่มาเปลี่ยนไม่ใช่ต้องคุ้นเสนอไปมาเพื่อเจ้า ประเด็นวันนี้จะยงกับจีนจะทบทวนมาเลยปากีสถานวันนี้จะเอ็มรัมคัมโบยองจีมชีสูกูสันนิษฐานปากีสถานเอาลูกดอกพิเศษอเมริกาลูกดอกก็ไม่ค่อยตีดูเลยด้าจังตัวฮะลินนี่ว่าตาวันทันสังเกตวันนี้จะอยากรู้กันนี่เพื่อชาปีอารมณ์มาพิบาร์เลยลูกดอกมาเดี๋ยวคนเสร็จต้องเย่เท่ากับมุยากเกเรด้วยยองจีมชีสูกันนายจังจีนยากเกเรพิบาร์เลยวันนี้ที่ซีมิรามาซีอองลงสอยลงงานในลงนี้เลย
NUG、卢坤、文吉、乌奥、牛门、巴文的、NUG、达文西族人呢？华盛顿DC、尼德维加、德莫克西耶、超看阿比尼的，尼玛、伊亚苏瑞、最上水路博格、森林尼尼亚、梅里兰比尼的嘛，比卢开巴的。第博格、华盛顿DC、梅里兰、维吉尼亚、萨雷、迪达加、切蒙、格言、格切、阿巴文、阿维奥、尼玛、尼安达瑞、戴奥、开加巴的。昨天前脚股都给牛大哥表白了吧？ ทีมเนี่ยด้วยซีซันทั้งโลกยังมุกกาคุณยังไม่เอาพี่บีแต่ตอนนี้เนี่ยยุติการเอนจิเนียร์ยากรอจะมีก๊กเนสซูเบอร์เอต้าเยตุพิจารณาเลยทีมเนี่ยวิโอเอซีซันด้วยก็ไลน์ตัวนั้นสั่งเลยเลเซงอาเซตินเนี่ยไลน์ลามิดาที่อากูเซรุกาทุลน์ปีดาพิจารณาเลยต่อตาชิมยานเอร์กว่ายามาปีดูปีดาอาลงเปย์อันเนี่ยเก่งเวจาบาเซวิโอเอโกอาเป้น่าเสนอด้วยเจสุติมาเร่ทีมเนี่ย ทุกเรื่องในซีซันวีก็วิโอเอฟเฟสบอลเนี่ยยูทูบสามยันนากาบะได้ยัยทุกเรื่องเป็นนี่ละพี่บาร์เร่ต่อด้านเชียงอาลงทูเจสุเดมาร์เรกเนี่ยจะน้องก็เข้ามาสู้เมมา
This program has come to you from the Voice of America, Washington.